Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်2016ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49ရုပ်ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးဝေပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နီယာနဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။စိတ်ဝင်စားစရာသတင်းတွေတော့မှာဆိုရင်တော့အမေရိကန်ပြည်ထောင်စုမှာမျှော်လင့်ချက်တွေအလားအလာတွေအခွင့်အလမ်းတွေအများကြီးရှိနေတဲ့အကြောင်းရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့မှာတော့အရသားတွေကယ်ဆယ်ရေးကိုတဘုံနေဘက်ကလိုက်ပြီးတော့နှောက်ယှက်နေတယ်ဆိုပြီးတော့ကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ကဝေဖန်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
အခုမနေ့ပိုင်းဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့မြန်မာနိုင်ငံနေပြည်တော်မှာအာဆီယံခေါင်းဆောင်တွေကရခိုင်ရေးအထူးအစည်းအဝေးကျင်းပဖို့ရှိတာနဲ့ပတ်သက်လို့ထောက်ပြဝေဖန်မှုတွေကတော့အခုလိုနားဆင်ရမှာပါအ
ာဆီယံကိုပြောရင်တော့အာဆီယံမှာအဓိကတော့မလေးရှားနဲ့ဝန်ကြီးချုပ်ပေါ့သူကပဲဒီပြဿနာကိုနိုင်ငံတကာအထိဖြွားလိုက်တဲ့ပုံစံမျိုးဖြစ်တော့ကဒီဟာကိုတော့အောင်သတ်စုကြည်ရ
တယ်မြမရေးသုံးသပ်သူဒေါက်တာတင်ဆွေရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ရှင်အဲဒီနောက်ကချင်ပြည်နယ်ကစစ်ဘေးတင်ပြည်သူတွေရေးကိုလည်းမြမအရေးဆွေးနွေးကမှနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီတနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုဦးဆောင်မှုဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာမျှော်လင့်ချက်တွေအလားအလာတွေအခွင့်အလမ်းတွေကြီးမားစွာရှိတဲ့အကြောင်းရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးသူ့ကိုသမ္မတအဖြစ်ရွေးချယ်လိုက်တဲ့အတွက်တမ်းပြည်မှာမျှော်လင့်ချက်ကင်းမဲ့ပြီးတော့နိုင်ငံရေးအရအကွဲပြဲတွေကျင်းပစေခဲ့တယ်လို့လက်ရှိသမ္မတကတော်မစ္စရယ်အိုဘားမားရဲ့သဘောထားမှတ်ချက်ကိုပယ်ချလိုက်ပါတယ်။ဒေါ်နယ်ထရမ့်ကအလဘားမားပြည်နယ်မှာကျင်းပတဲ့လူထုစုဝေးပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတကတော်မစ္စရယ်အိုဘားမားကအငင်းပွားပွဲသမ္မတရွေးကောက်ပွဲကာလကြော်ဖြတ်လာခဲ့ပြီးတဲ့နောက်ကွဲလွဲမှုတွေကိုခံစားနေကြရတယ်လို့တင်းနာလေးမှာထုတ်လွှင့်မှုရှိတဲ့ Oprah Winfrey နဲ့တွေ့ဆုံတဲ့မေမြန်ကန်တစ်ခုမှာပြောကြားခဲ့ပါတယ်။ထိပ်သီးမီဒီယာချန်ပီယံလုပ်ငန်းရှင်တထေးကြီးတဦးဘွားကနေနိုင်ငံရေးသမားဖြစ်လာတဲ့အသက်80အရွယ် Donald Trump ကလူဒုစုဝေးပွဲမှာသူ့ပေါ်ထောက်ခံသူတွေကိုပြောကြားရမှာသမရကတော်ဟာအတိတ်ကအကြောင်းတွေကိုပြန်ပြောနေတာဖြစ်တဲ့အကြောင်းပြောပါတယ်။တစ်ဆက်တည်းသူကပြီးခဲ့တဲ့လရွေးကောက်ပွဲကျင်းပခဲ့ပြီးတဲ့နောက်သူ့အနေနဲ့အင်ပီရိုကိုတွားရောက်လေပတ်ခဲ့ရမှာရင်ကျေးတိမ်မွေးစွာအဲ့ဝစ်ကျေပွန်ခဲ့တဲ့ပေါ်သမရဥပမာကိုချီးကျူးလိုက်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအလက်ပိုမြို့မှာအရက်သားတွေအတွက်ဘေးလွတ်ရာကိုပြောင်းရွှေ့ဖို့ဆိုတဲ့သဘောတူညီချက်အတိုင်းချော့ချော့မွေ့မွေ့ဖြစ်မလာအောင် Al-Qaeda အကြမ်းဖက်အဖွဲ့ကိုထောက်ခံတဲ့ Jihadists တိုက်ခိုက်ရေးသမားတွေဘက်ကချိုးဖောက်ခဲ့ကြောင်းနဲ့အစဉ်ကျင်မဲ့တဲ့လုပ်ရက်ဖြစ်ကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုအကြံပေးပုဂ္ဂိုလ် Jan England ကတနင်္ဂနွေနေ့ကအပြင်းထန်ဝေဖန်ပြောကြားလိုက်ပါတယ်။အလက်ပိုမြို့အနီးအနားက Fora နဲ့ကဖရာရာဆိုတဲ့ရှီယာမျိုးလေးနှစ်မျိုးမှာရှိနေတဲ့အရက်သားတွေကိုဘေးလွတ်ရာကိုပို့ဆောင်ဖို့စီစဉ်ထားတဲ့ဘက်စကားတွေကိုမနစ်မနက်အစောပိုင်းကအကြမ်းဖက်သမားတွေကမီးရှို့ဖျက်ဆီးခဲ့တာဟာကယ်ဆယ်ရေးလုပ်ငန်းတွေကို NDA ပေးတဲ့လုပ်ရက်ဖြစ်တယ်လို့လည်းအင်္ဂလန်ကပြောပါရယ်အဲ့ဒီရှီယာမျိုးနှစ်မျိုးကို Jihadists တိုက်ခိုက်ရေးသမားတွေကလနဲ့ချီပြီးဝိုင်းရံပိတ်ဆို့ထားခဲ့တာဖြစ်ပြီးအရက်သားတွေကိုဘေးလွတ်ရာကိုပို့ဆောင်ဖို့အဲ့ဒီမျိုးတွေကိုဥတီသွားနေတဲ့ဘတ်စကားတွေကိုတနင်္ဂနွေနေ့ကမီးရှို့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ Syria အစိုးရရဲ့သတင်းထုတ်ပြန်ချက်မှာရော Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်။ Yemen ရဲ့အင်းနီချင်း Saudi Arabia နိုင်ငံမှာ Yemen နိုင်ငံပြည်ပခအရေးဆွေးနွေးဖို့ Arab ထိပ်သီးနဲ့အနောက်အုပ်စုကတန်တမာနေတွေ့ဆုံနေချိန်မှာပဲ Yemen နိုင်ငံတောင်ပိုင်းအီဒင်စစ်ကမ်းမြို့မှာအတီကံဘုံခွဲသမားတဦးရဲ့လက်ချက်နဲ့ယီမင်စစ်သားအနည်းဆုံး48ဦးတေဆုံးသွားခဲ့ပါတယ် IS စစ်တွေးကြော်တွေကအဲ့ဒီတိုက်ခတ်မှုကိုသူတို့လက်ချက်ဖြစ်တယ်လို့ပြောခဲ့ပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်းမှာပဲအီဒင်မြို့တဲမှာအလားတူပောက်ကွဲမှုတစ်ခုကြောင့်အနည်းဆုံးစစ်သား45ဦးတေဆုံးခဲ့ပြီးဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆော်ဒီအာရေဗီယာနိုင်ငံမှာဘီယင်ဆမန်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံကြ ాయి ဝင်ကြီးနဲ့ပါတွေ့ဆုံပြီးတော့ယီမင်စစ်ပွဲအကြောင်းကိုကုလသမဂ္ဂအထူးတန်တမန်အစ်မေအိုလုဒ်အာမက်နဲ့အတူဆွေးနွေးခဲ့ကြပါတယ
်။ IAEA ကအပြည်ပြည်ဆိုင်ရာအမှုမြွှန်းရေးအေဂျင်စီကို အီရန်အတွက်နျူကလ িয়ার စွမ်းအင်သုံးသင်္ဘောတွေတိစောက်တဲ့နေရာမှာအကြံဉာဏ်နဲ့အကူအညီတွေတောင်းခံခဲ့ကြောင်းအီရန်အစိုးရရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတနင်္ဂနွေနေ့ကဖော်ပြထားပါတယ်။အီရန်အပေါ်နိုင်ငံတကာတံခတ်ပိတ်ဆို့မှုတွေလျှော့ချဖို့အတွက်သဘောတူညီချက်တစ်ခုဖြစ်တဲ့အီရန်နဲ့နျူကလ িয়ার လက်နက်တွေဖြတ်သိမ်းမဲ့အစီအစဉ်ကိုစောင့်ကြည့်စစ်ဆေးဖို့ IAEA ရဲ့အမှုဆောင်ညွှန်ကြားရေးမှူးယိုကီယိုအမနိုမြို့တော်ကဒီမြို့တော်တီဟီရန်ကိုရောက်ရှိနေချိန်မှာအီရန်အစိုးရဘက်ကအကူအညီတောင်းခံခဲ့တာဖြစ်တယ်လို့ဆိုပါရယ်ရေချောင်းသွားလာရေးအတွက်နျူကလ িয়ার လောင်စာပစ္စည်းတွေကိုထုတ်လုပ်နိုင်ဖို့အီရန်နဲ့ IAEA တို့ကလူသားအချို့ပြုကိစ္စရပ်တွေအတွက်ဤပညာပိုင်းအရာပူးပေါင်းဆောင်ရွက်နိုင်ကြောင်းအီရန်သမ္မတကမစ္စတာအမနိုနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့အီရန်အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါရယ်ရှင်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
UAE မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်။ပြည်ပနိုင်ငံတွေမှာတွားရောက်ပြီးတော့အလွတ်လွတ်ကန်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့လူအားကားတွေမိသားစုထံပြန်လည်လွှဲပြောင်းပေးပို့နေကြတဲ့အတွက်တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူဖြစ်တယ်လို့ပြည်ပအတွေ့အကြုံဗဟုသုတနဲ့အသက်ပညာတွေကိုပြည်တွင်းမှာပြန်လည်အသုံးချနိုင်ခြင်းကြောင့်နိုင်ငံသားတွေရဲ့လူမှုဘဝမြင့်မားလာစေခြင်းစီးရဲမှုရောကြစေခြင်းအစရှိတဲ့အကျိုးကျေးဇူးတွေရရှိနိုင်ကြောင်းဒီဇင်ဘာလ18ရက်နေ့မှာကျင်းပခဲ့တဲ့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းသွားလာသူများနှင့်အထိတ်မှအခမ်းအနားမှာဒုတိယသမ္မတဦးဟင်ရီဘန်တီယူကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလူရေ54တန်းကျော်ရှိပြီးတော့ဆယ်ရာခိုင်နှုန်းကျော်လောက်ဟာပြည်ပနိုင်ငံတွေမှာတော်ရော့ပြီးတော့ရွှေပြောင်းအလုပ်သားတွေဖြစ်အလုပ်လုပ်ကင်နေရတယ်လို့ခန့်မှန်းထားတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောပါတယ်အိန္ဒိယနိုင်ငံတွေမှာတော်ရော့ပြီးတော့အလုပ်လုပ်ကင်သူတွေဟာထိုင်းနိုင်ငံမှာအများဆုံးဖြစ်ပြီးတော့မလေးရှား၊စင်ကာပူ၊အင်ဒိုနီးရှားနဲ့တရုတ်နိုင်ငံတွေမှာလည်းအများပြားရှိနေပါတယ်။မြန်မာနိုင်ငံကနေတရားဝင်သွားရောက်သူတွေရှိတယ်လို့တရားမဝင်သွားရောက်ပြီးတော့အလုပ်လုပ်ကင်သူတွေလည်းရှိပါတယ်။အခုလိုတရားမဝင်သွားရောက်လုပ်ကင်နေတဲ့တရားမဝင်အလုပ်သမားအများစုဟာလောက်ခအပြည့်အဝမရတာအပြင်နှိမ်မနှိမ့်ဆက်မှုတွေခံရတာတွေလည်းရှိနေပါတယ်။နိုင်ငံရခြားမှာအလုပ်လုပ်ကင်သူတွေရတင်ရလိုက်တဲ့အခွင့်အရေးတွေရရှိဖို့အတွက်လုံခြုံရေးရှိစေဖို့အတွက်သက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်လျက်ရှိကြောင်းဒုတိယသမ္မတကပြောကြားခဲ့ပါတယ်မြန်မာနိုင်ငံဟာရွှေ့ပြောင်းသွားလာခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM အဖွဲ့ထံကို2012ခုနှစ် IOM ညီလာခံမှာ148နိုင်ငံရောက်နိုင်ငံအဖြစ်ဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုစားပြုမဲကဘာမြတ်တီရီလွင်ခေါ်ဘဲလာဟာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာဒေတာစံတော်ချိန်တနင်္ဂနွေနေ့အခုအတန်လှည့်ချိန်မှာကျင်းပနေတဲ့66ချိန်မြောက် Miss World မဲကဘာအလှမယ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်နေပါတယ်။ဒီနှစ်ပြိုင်ပွဲအတွက်နိုင်ငံပေါင်း120ကအလှမယ်တွေပါဝင်ရှင်ပြိုင်နေကြတာပါ။အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ Thai, Philippines, Indonesia, Malaysia, Singapore စတဲ့နိုင်ငံကမဲကဘာတွေလည်းပါဝင်ပြီးဒီနှစ်2016ခုနှစ်အတွက် Miss World မဲကဘာအလှမယ်ဖြစ်လာနိုင်တယ်လို့ပြောနေကြသူတွေထဲမှာ Philippines အလှမယ်ကထိတ်ဆုံးစီးရင်မှရှိနေပါတယ်။အသက်18နှစ်အရွယ်မြန်မာနိုင်ငံသူမဲကဘာအလှမယ်မြတ်တီရီလွင်ဟာစစ်ကိုမလိုလားပဲငြိမ်းချမ်းရေးကိုလိုလားတယ်လို့ပြောပါတယ်။သူကိုယ်တိုင်လည်းပြည်ရင်းစစ်ဖြစ်နေတဲ့ကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့ပြီးဒုက္ခသည်ကလေးတွေကိုအားပေးကူညီခဲ့ပါတယ်။မနစ်ကတရုတ်နိုင်ငံမှာပြုလုပ်ခဲ့တဲ့မဲကဘာအလှမယ်ပြိုင်ပွဲတုန်းကတရုတ်နိုင်ငံဘွားကနေဒါနိုင်ငံရဲ့မဲကဘာအနက်စတာရှာလင်းကိုတရုတ်အစိုးရကပြည်ဝင်ခွင့်ဗီဇာပိတ်ပင်ခဲ့တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကတရုတ်နိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။အခုကျင်းပနေတဲ့2016ခုနှစ်ပြိုင်ပွဲမှာတော့စီစဉ်သူတွေကသူ့ကိုပြန်ပြီးရှင်ပြိုင်ခွင့်ပြုခဲ့ပါတယ်ရှင်
။တောင်တရုတ်ပင်လယ်ပြင်နိုင်ငံတကာရေပိုင်နက်ထဲမှာတရုတ်နိုင်ငံကတင်းစီထားတဲ့အမေရိကန်ရေအောက်ဒရုန်းယာဉ်ကိုပြန်လည်လွှဲပြောင်းပေးမှဖြစ်တဲ့ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပြီးတော့ချက်ချင်းဆိုသလိုအမေရိကန်အနေနဲ့ဒုံးရင်ကိုယူထားလိုက်တော့လို့တရုတ်နိုင်ငံကိုပြောတဲ့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ထရန့်အနေနဲ့နိုင်ငံရဲ့အာဏာကိုနောက်တလကြာမှလက်ခံရယူရမှာဖြစ်ပါတယ်ဒါပေမဲ့လူလိုက်ပါခြင်းမရှိဘဲအမေရိကန်ရေအောက်သုတေသနအချက်အလက်တွေကိုစုဆောင်းနေတဲ့ဒုံးရင်ကိုတရုတ်ရေတပ်ကဂျာတာပဒိနေကတင်းစီလိုက်တဲ့ရေချောင်းဆိုင်ရာအဖြစ်ပြက်နဲ့ပတ်သက်ပြီးတော့ဝင်ရောက်ပြောဆိုနေတာဖြစ်ပါတယ်အခုလိုတရုတ်နိုင်ငံဘက်ကဒုံးရင်ကိုတင်းစီလိုက်တဲ့လှုပ်ဆောင်မှုကဥပဒေနဲ့ညီညွတ်ခြင်းမရှိဘဲချက်ချင်းပြန်လည်ပေးအပ်ဖို့အမေရိကန်အာဏာပိုင်တွေကတောင်းဆိုလိုက်ပြီး တရုတ်နိုင်ငံဘက်ကလည်းပြန်လည်ပြည့်အပ်ဖို့သဘောတူထားပြီးဖြစ်ပါတယ်
ဂျပန်နိုင်ငံမှာမကြသေးခင်ကကြက်ငှက်တုတ်ကွေးယောဂဖြစ်ပွားမှုကြောင့်ငှက်ပြပွဲတွေအပါအဝင်တနိုင်ငံလုံးမှာရှိတဲ့တရိတ်ဆန်ရုံကပြပွဲတွေကိုပိတ်ပင်လိုက်ပါတယ်။လာမယ့်2019ခုနှစ်အတွက်တရုတ်ပြက်ကလေးရကြက်နှက်ဖြစ်မယ်ဆိုတဲ့အချိန်နဲ့တိုက်ဆိုင်ပြီးကျင်းပမယ့်ဒီပြပွဲတွေကိုဖျက်သိမ်းလိုက်တာလည်းဖြစ်ပါရဲ့ရှင
်။
တနင်္လာနေ့မနေ့ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးသွားတာပါအခုအရင်ဆုံးနေပြည်တော်မှာရခိုင်အရေးအာဆီယံခေါင်းဆောင်တွေဆွေးနွေးထားမယ့်အကြောင်းနဲ့စပါမယ်ရှင်အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်ပြဿနာကိုဘာသာရေးလူမျိုးရေးထက်လူသားချင်းစာနာမှုအမြင်နဲ့ချဉ်းကပ်တဲ့အကြောင်းမြန်မာအရေးလေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ရခိုင်ရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ကဒီဇင်ဘာလ19ရက်တနင်္လာနေ့ဒီကနေ့မှာပဲအာဆီယံနိုင်ငံသားရေးဝန်ကြီးများအထူးအစည်းအဝေးကိုဖိတ်ကြားထားတဲ့အပေါ်မှာအခုလိုတိုက်တွန်းနေကြတာဖြစ်ပါတယ်အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးရဲစခန်းတွေအော်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်တွေတေဆုံးရသလိုလက်နက်တွေပါလူယူသွားပြီးနောက်ပိုင်းမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်စင်မှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတော့နိုင်ငံတကာအစိုးရတချို့နဲ့လူအခွင့်အရေးအဖွဲ့တွေရဲ့ပြစ်တင်ဝေဖန်မှုတွေတောက်လျှောက်ထွက်ပေါ်လာတာပါဒါကြောင့်လဲဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရပေါ်နိုင်ငံတကာအဖိအားပိုတိုးလာသလိုအာဆီယံအဖွဲ့ဝင်တွေကမွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကဝန်ကြီးချုပ်ဆိုရင်ရခိုင်အရေးမြန်မာအစိုးရကင်တွယ်ဖို့နဲ့ပတ်သက်လို့ကိုတိုင်လမ်းမပေါ်ထွက်ကန့်ကွက်ဆန္ဒပြတာကိုပါကြုံခဲ့ရတာပါဒီလိုနိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့ဒီဇင်ဘာလ19ရက်ဒီကနေ့မှာပြုလုပ်မဲ့အာဆီယံနိုင်ငံသားဝန်ကြီးများအထူးအစည်းအဝေးမှာဒေါ်ဆန်းစုကြည်ကပြန်ရှင်းပြနိုင်လိမ့်မယ်လို့သူယောင်ကြည်ကြောင်းအမေရိကန်ပြည်ထောင်စုကမြန်မာအရေးလေ့လာသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
်အဖြစ်ပြက်ကတခုတည်းကိုချင်းကပ်မှုနဲ့တရင်ထုတ်ပြန်မှုမတူတဲ့နှစ်ခုကြာမှာဒါဝိုချင်ကန်ပြီးတော့အောင်ဆန်းစုကြည်ကတခြားနိုင်ငံရဲ့ဝန်ကြီးကိုရှင်းပြလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။အာဆီယံမှာအဓိကတော့မလေးရှားရဲ့ဝန်ကြီးချုပ်ပေါ့။သူကပဲဒီပြဿနာကိုနိုင်ငံတကာအထိသူကဖြွားလိုက်တဲ့ပုံစံမျိုးဖြစ်တော့ကဒီဟာကိုတော့အောင်ဆန်းစုကြည်ကနေပြီးတော့မှန်ကန်တဲ့အနေထားတည့်ရဖြစ်အောင်သူကတက်မှတ်ဖို့ကြိုးစားမယ်လို့ယူဆပါတယ်။စစ်တပ်ကခုနောက်ပိုင်းဆောင်ရွက်လာတာတွေကလည်းတမျိုးတစ်ပုံတော့ထူးခြားတယ်ခင်ဗျရခိုင်အရေးမှမဟုတ်ပါဘူးသို့တော်လည်းပဲအဲ့ဒီလိုရှိတဲ့ကြားရကနေဒေါ်အောင်ဆန်းစုကြည်ကခေါင်းခံပြီးတော့ပြောဆိုရှင်းလင်းရည်တည်နေတဲ့သဘောရှိတယ်ဒီတွက်လည်းပဲဒေါ်အောင်ဆန်းစုကြည်ကိုပို့ပြီးတော့အပြစ်တင်ရတဲ့အတန်းကြီးကျွန်တော်တို့ဟိုကြားနေရပါတယ်ဒေါ်အောင်ဆန်းစုကြည်မှလည်းခိုင်လုံတဲ့အကြောင်းပြချက်ရှိလိမ့်မယ်လို့လည်းကျွန်တော်ယူဆပါတယ်
ရခိုင်အရေးနဲ့ပတ်သက်လို့ဖိအားပေးမှုကိုရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကတော့ရခိုင်အရေးဟာတိမ်မွေ့ရှုပ်ထွေးတယ်ဆိုတာကိုနိုင်ငံတကာဘက်ကလည်းနားလည်ပေးဖို့လိုကြောင်းသူ့ရဲ့အခုနောက်ဆုံးစင်ကာပူခီးစဉ်အတွင်းမြစ်တာရက်ခံခဲ့ပါတယ်ရိဟင်ညာပြဿနာကိုမလေးရှားဝန်ကြီးချုပ်ကကွာလာလမ်ပူမှာဆန္ဒပြတဲ့နည်းနဲ့တောင်းဆိုဖိအားပေးခဲ့ပေမဲ့အာဆီယံထဲကမွတ်စလင်နိုင်ငံကြီးတစ်ခုဖြစ်တဲ့အင်ဒိုနီးရှားကတော့ရိုဟင်ဂျာအရေးကိုဘာသာရေးပဋိပက္ခလို့မရှုမြင်ပဲလူသားချင်းစာနာမှုဆိုင်ရာကိစ္စအဖြစ်ရှုမြင်ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောကြားခဲ့ပါတယ်အခုဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမွတ်စလင်အရေးကိစ္စမှာဗဟုအစိုးရနဲ့ပြည်နယ်အစိုးရကြားတည်င်းပလဲမှုအားနေတာကြောင့်ပြဿနာတွေပိုတိုးနေကြောင်းအစိုးရကအချိန်မဆွဲပဲခိုင်မာတဲ့ရလဒ်တွေအ мян ပေါ်ထွက်လာအောင်ကန့်ထွေဖြေရှင်းဖို့လိုတယ်လို့အမေရိကန်အခြေစိုက်ရိုဟင်ဂျာအသင်းဥက္ကဋ္ဌဒေါက်တာဝါကာဦးဒင်ကတိုက်တွန်းလိုက်ပါတယ်
ပြဿနာကမြန်မာဆွေရဘိုဟိုအဆွေရနဲ့ရခိုင်ပြည်နယ်ဆွေရမောင်တော့ဘူးတောင်ကရရှိတဲ့ကလိမ့်တယ်ဗျ။ဟိုမောင်ဆောင်စုကြည်ကိုအောင်ဆောင်စုကြည်ကအဲ့ဒီစကားကိုပြန်ပြောတယ်။အဲ့ဒါပြဿနာဖြစ်နေတာ။နောက်တစ်ခုကမီတင်မှာအောင်ဆောင်စုကြည်ကတကယ်ဘာလုပ်မလဲဆိုပြောရမယ်။အချင်းယူတာမကောင်းတော့ဘူး။ရလက်ကဘာမှမရှိဘူးလေ
။ဒေါအောင်ဆန်းစုကြည်နဲ့အာဆီယံနိုင်ငံသားဝင်ကြီးတွေဒီကနေ့ရန်ကုန်မှာပြုလုပ်မဲ့အထူးအစည်းအဝေးမှာပြည်တွင်းရေးနဲ့ဒေသအတွင်းလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုခွဲခြားဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း ABSDF ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ကပြောပါတယ
်နိုင်ငံသားမဟုတ်ဘဲနဲ့ဝင်လာတဲ့လူမျိုးတွေရှိရဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့အခြေအနေအနေအထားအရကိုယ်နိုင်ငံထဲမှာလည်းလက်ခံဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်ဒါဒုက္ခပဲဖြစ်မှာပေါ့နော်နောက်တစ်ခါဒီအင်ဒီနာချင်းတွေကိုရောက်သွားနေတဲ့ဒုက္ခတွေတွေနောက်တစ်ခုကဟိုအမုန်းတရားတွေနဲ့ပတ်သက်လို့လာဖြစ်လာတဲ့ကိစ္စတွေအားလုံးကတော့ဒါဒေတာတွေနဲ့မှဘယ်လိုကာကွယ်ကြမလဲဆိုတော့နီးလန်းတွေကိုလည်းအာဆီယံနိုင်ငံသားဝင်ကြီးကြားထဲမှာစ ဆင်းရဲအဆိုးကျတိုင်ရင်ကောင်းမယ်လို့ထင်တာပဲ
မြန်မာနိုင်ငံမှာဥသိမ်းစင်အစိုးရလက်ထက်ကဒေသတွင်းနိုင်ငံတွေစီထွက်ပြေးခဲ့ကြတဲ့ရခိုင်ဒေသကရိုဟင်ညာမွတ်စလင်တွေထောင်ထဲချီရှိခဲ့တာမို့အဲ့ဒီကိစ္စကိုဆွေးနွေးဖို့2012ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကအဆိုပြုခဲ့ပေမဲ့ဆွေးနွေးတဲ့အဆင့်မရောက်ခဲ့ပါဘူးအခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်လို့မရှိတဲ့မူဝါဒကိုဆွဲမြဲကျင့်သုံးလာတဲ့အာဆီယံနိုင်ငံတွေကြားမြန်မာနိုင်ငံရဲ့အတင်းဆောင်မခံနိုင်တဲ့ရခိုင်ရေးကိုဆွေးနွေးကြမှာမို့ဒါဟာအာဆီယံနိုင်ငံတွေကြားတစ်ခါမှမကြုံဘူးသေးတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြမရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသကလက်တလောစစ်ပွဲတွေကြောင့်စစ်ပွဲဆောင်ဒုက္ခသည်တွေတိုးလာနေပြီးအထူးသဖြင့်ကလေးငယ်တွေနဲ့အမျိုးသမီးတွေဟာစစ်ရဲသားကောင်တွေဖြစ်နေကြရတယ်လို့အမေရိကန်ကိုခေတ္တရောက်နေတဲ့ကချင်ပြည်နယ်အခြေစိုက်ဝမ်ပေါင်နိမ့်ထွဲခေါ်လူဒုအလင်းရောင်အဖွဲ့ရဲ့ဒါရိုက်တာဒေါ်မေရီထွန်ကပြောပါရတယ်။ဒီလိုစစ်ပွဲဒုက္ခသည်တွေကိုအမေရိကန်ပါဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းစေတနာဝန်ထမ်းတွေကအကူအညီပေးနေတာမျိုးတွေဒီပေမဲ့လောလောဆယ်မှာကုညီကယ်ဆယ်ရေးအခြေအနေရော့ကျလာနေတယ်လို့လည်းဒေါ်မေရီတွန်ကပြောပါရယ်ဝါရှင်တန်ဒီစီကိုရောက်ခိုက်ဒေါ်မေရီတွန်ကို VOA ရုံးချုပ်မှာကိုညာဝင်းအောင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာနှားဆင်နိုင်ပါတယ်ရှင
်အော်ဒေါ်မေရီတန်ကျွန်တော်တို့ခုလိုတည်တံ့လာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့ကျွန်မလည်းခုလိုတွေ့ရတာကျေးဇူးအများကြီးတင်ပါတယ်။
ဟုတ်ကဲ့အဲ့တော့ပထမဆုံးသိချင်တာကဒီအခုအမေရိကန်ခရီးစဉ်အတွင်းမှာပေါ့နော်ဒီကချင်နဲ့ရှမ်းပြည်နယ်မှာဖြစ်ပေါ်နေတဲ့ဒီစစ်ပွဲတွေကြောင့်စစ်ပီးရှောင်ဒုက္ခသည်တွေအရေးကိစ္စကိုဒေါ်မေရီတန်ဒီလာရောက်ဒီမှာအမေရိကန်မှာလာရောက်တင်ပြရတယ်လို့သိရပါတယ်။အဲ့တော့ဘယ်လိုအဖွဲ့အစည်းတွေဘယ်လိုအရေးကြီးတဲ့ပုံစံတွေနဲ့တွေ့ဆုံဒီတော့ဆွေးနွေးဖြစ်ပါလေ
။ဟုတ်ကဲ့ကျွန်တော်တို့ဒီ Department of State ပေါ့လေအဓိက Burma Unit ပေါ့နော်။အဲ Mainland Southeast Asia အတွက်ကတာဝန်ရှိရလူတွေနဲ့ကျွန်တော်တို့တွေ့တယ်။နောက်ပြီးတော့နောက်ဒီ USIB ပေါ့။နောက်ပြီးတော့ဒီအဲ Human Rights First နောက်ပြီးတော့ Refugee Council ပေါ့လေနော်။ Bishops တွေပါတယ်။နောက် AGWS နောက်ဒီအဓိကတော့ဒါ Senator John McCain သူရဲ့ရုံးဝတာဝန်ခံတွေနဲ့ကျန်နောက် Congressman တချို့နဲ့ကျွန်တော်တို့တွေ့ပြီးမှအလက်ရှိချင်းတွေလို့တင်ပြပေးနိုင်ခဲ့ပါတယ
်။ဟုတ်ကဲ့ဟုတ်ဒေါ်မီရန်တိပီဖြစ်တဲ့အတိုင်းဒီအခုပြီးခဲ့တဲ့ဟိုရပ်ပိုင်းတွေကစပြီးတော့ဗောနော်ဒီရှမ်းပြည်နယ်မူဆယ်ဘက်မှာတိုက်ပွဲတွေတကြော့ပြန်ဖြစ်လာတယ်ဒီမြန်မာအစိုးရတပ်တွေနဲ့ဟလာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားမှာဖြစ်လာတော့အဲ့ခါကျတော့ဒီတိုက်ပွဲတွေကြောက်ပေါ့အရင်ရှိပြီးသားစစ်ပီးရှောင်ဒုက္ခတွေအရေးအတွက်ထက်ကိုနောက်ထပ်စစ်ပီးရှောင်ဒုက္ခတွေတိုးလာတဲ့အနေအထားရှိပါလား
ဟုတ်ကဲ့ပါ2017ကနေ2015 16ထိပေါ့လေနော်လက်ရှိမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစစ်ပြည်ဒုက္ခတွေပေါင်းအားလုံးက300,000ပတ်ဝန်းကျင်ခန့်ရှိပါတယ်လွန်ခဲ့တဲ့နိုဝင်ဘာ20ကနေစပြီးမှဒီအဲရှမ်းမြောက်ပေါ့လေနော်မူဆယ်မုံကိုဖောင်းဆိုင်ဒီအဲတခြားမှာအဲစစ်ဖြစ်တဲ့အတွက်ကြောင့်ပေါ့ကဒီအဲဒီတခြားလုံးပေါ့အနေဆက်တရားတခြားလုံးမှာဆိုလို့ရှိရင်ဒုက္ခတွေပေါင်း1,900ကြားထဲမှာကိုပြန်ပြီးတော့ဒီချောကတူပြီးထဲမှာကိုထွက်ပြေးသွားတယ်နောက်ချောကတော့ဒီနေဆက်တခြားမှာရှိနေတဲ့မျိုးအခြေအနေလေးရှိပါတယ်ဟုတ်ကဲ့
ဆိုတော့ဒီစီပြေးဆောင်ဒုက္ခတွေကဘယ်နေရာတွေမှာအခုလောလောဆယ်သွားပြီးတော့ခိုးလုံနေရတာမျိုးပါလဲ
ဟုတ်ကဲ့အခုအစ်စ်ပေါ့လေအခုအစ်စ်ပြန်ထပ်တွက်တဲ့အဲဒီအဲအစ်စ် IDB ဒုက္ခတဲ့အစ်စ်တွေဟာဆိုလို့ရှိရင်နေဆက်တခြားမှာရှိနေတဲ့လူတွေကတော့တယုတ်ပြီးပဲခြံကိုထွက်ပြေးရလို့ရှိရဲ့။နောက်ပြီးတော့အခုချင်းနေတဲ့အခါမှာချုပ်ပြန်လာတယ်ပေါ့။သူကမတိမငိမ့်တော့ဖြစ်နေတယ်ပေါ့။ပထမပြန်လို့မရသေးတယ်။ဥမာမွန်ဂိုဒေတာချောက်ဆွေတာသူတို့ရဲရွာသူရွာလုံးကဒီလေရင်နဲ့နောက်လည်းနဲ့ကြီးရင်ကြပြီးမိရှုခံရတဲ့အနေအထားမျိုးဖြစ်နေတဲ့အခါမှာကြတော့သူတို့ဟာဆိုလို့ရှိရင်ဒါသူတို့တယုတ်ပြီးပတ်မှာသွားခိုးလို့နေရတယ်ပေါ့လေနော်။နောက်ချိုးဆိုလည်းအဲ့လိုကိုရလွတ်ရပေါ့အချို့ကတော့အဲတူပီချမ်းထဲကိုရောက်နေတယ်နောက်ချို့ကြတော့ဒီနေဆက်မှာအဲ့လိုရှိနေပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုဆိုလို့ရှိရင်ဒါဆောင်းရသည့်ကာလပေါ့နော်ဆိုတဲ့ခါကျတော့ဒီစေပြေးဆောင်ဒုက္ခတွေကဟိုသူတို့ကိုလိုအပ်နေတဲ့အရေးပေါ်လိုအပ်ချက်တွေရောဟလာဘယ်သူတွေကလောတဲ့အကူအညီပေးနေတာရှိပါလဲသူတို့ဘာတွေအဓိကလိုအပ်နေလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ဒီစစ်ပြေးဒုက္ခတဲ့ဟိုနေ့အခါမှာကချင်ပြည်နယ်ရှမ်းပြည်နယ်မှာကျွန်တော်တို့ GST ပေါ့ Joint Strategic Team ဆိုပြီးမှကျွန်တော်တို့ကူညီတယ်။ဥပမာခုရှမ်းမြောက်ဘက်မှာဆိုတော့အဓိကဖြစ်တော့ဒီအဲဗာရာရေးအတင်းတွင် KBC နောက် KMSS မြစ်တာတို့ပေါ့လေနော်အားလုံးကဆိုလို့ရှိရင်လွတ်တွဲပူပေါင်းမှုကူညီတယ်။ဒါပေမဲ့အဓိကအဲ့မှာဖြစ်ဖြစ်ချင်းကိုခါတဲ့ကူညီပေးနိုင်တာတော့ဒါဗာရာရေးအတင်းဖက်တွင် KBC ပေါ့မုံမောက်စုံနဲ့ကဆရာရင်အဲမျိုးပေါ့တိရခန့်တွင်ကူညီတာမျိုးရှိတယ်။တိယုတ်ပြည်ထဲကိုရောက်သွားတဲ့လူတွေကတော့ဒါတိယုတ်ပြည်အစိုးရအနေနဲ့အဲ့မှရှိနေတဲ့တိယုတ်လူမျိုးတွေကလည်းကူညီပေးရအခြေအနေမျိုးလေးရှိပါတယ်ဟုတ်ကဲ
့ဟောကျွန်တော်တို့ဟိုတည်င်းနေမှာတွေ့ရတာပေါ့နော်ဒီမြန်မာအစိုးရဘက်ကလည်းအဲဒီစစ်ပြေးဆောင်ဒုက္ခသည်တွေကိုတွားပြီးတော့ဆောင်တို့ဟလာအဝစားတို့အဲ့လိုမျိုးဟိုအစားအသောက်ဘယ်လိုဟာအတိအကျမသိရပါမယ်ဒီလိုမျိုးကူညီတာတွေတော့ရှိတာတွေ့ရပါတယ်အဲ့ဒီအစိုးရဘက်ရဲ့ကူညီမှုတွေကဘယ်လိုအနေထားရှိပါလဲ
အဲ့အဲ့နဲ့ပတ်သက်မှတော့ကျမတို့အချက်အတိအကျတော့မြအောင်ကူညီပေးရဲဆိုတဲ့အခါမှာဘုဆိုတော့အရန်ကိုရှုဟိုရုံကောင်းရှုပ်ထင်းနေရှိရပေါ့။အမှချုပ်ပါရီမိုင်အဲ့မျိုးပေးတာမျိုးရင်တော့ရှိရ။ဒါပေမဲ့ပေးရဲဆိုတာတို့တနိုင်တပိုင်လာပေးတာမျိုးပဲ။တကယ်ပဲဒုက္ခတွေမှာလိုအပ်နေတဲ့အရာအလုံးကိုအလင်းမြင်အောင်ပြည့်မြင်အောင်ပေါ့လေနော်။ပေးနိုင်တာမျိုးတော့အာမရှိသေးဘူးပေါ့။ပေးတဲ့လူလည်းရှိပါတယ်တနိုင်တပိုင်ရှုဟာအဖွဲ့ဆိုတချို့လည်းလူသားချင်းစံနာမှုအနေနဲ့လာပေးရဲလူရှိရပေါ့လေနော်။အစွတ်နဲ့ပေးတာမျိုးကျမတို့ကြားရမယ်အတိအကျဘယ်လောက်ဆိုတဲ့ဟာမျိုးကျမတို့မသိပါဘူး။ဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ခုကဒီတိုင်းသားလက်နက်ကင်ဥမာ KIA လို့အဖွဲ့မျိုးရောဒီစီပေးဆောင်ဒုက္ခသည်တွေအတွက်ကူညီပေးတာတွေရောရှိပါလား
အဲကျမတို့ကတော့လုံးလုံးဆယ်ခရီးကြတော့ကျမတို့ဒီလက်နက်ကင်တွေအနေနဲ့လာပြီးကူညီပေးတဲ့ဟာမျိုးကျမတို့မသိဘူးပေါ့လေနော်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီစီပေးဆောင်ဒုက္ခသည်ပြဿနာကဟာလွန်ခဲ့တဲ့နှစ်တွေတည်းကနေပြီးတော့စပြီးတော့ဖြစ်လာတာပေါ့နော်ဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကြားသိရတာကဒီနိုင်ငံတကာအဖွဲ့အစည်းတွေကလည်းစေဘေးဆောင်ဒုက္ခသည်တွေကိုကူညီဖို့သူတို့စ조사ကြတယ်။ဒါပေမဲ့သူတို့သွားဖို့အခက်အခဲတွေရှိတယ်။ဟိုအဲ့ဒီဒေသတွေကိုအဝင်မခံတာမျိုးတွေလို့သိရတယ်။ဆိုတော့လက်တွေ့အခြေအနေကဘာကြောင့်ဒီလိုမျိုးဟိုပိတ်ပင်ခံရတဲ့အနေအထားလဲခင်ဗျာ
။ဟုတ်ကဲ့2017ကနေခု2016ထဲကိုကျွန်တော်တို့ကုန်တော့မယ်နှစ်ကုန်တော့မယ်ပေါ့နော်။နိုင်ငံတကာအဖွဲ့အစည်းတွေဥပမာအာဒါခဏပြောပဲစစ်ပြေးဒုက္ခရတဲ့ဟာဆိုရှိရင်ဒီ GI control area မှာရှိတယ်လို့နောက်အဲ government control area မှာရှိပါတယ်အဲ့တော့အဓိကကတော့ဘာပဲပြောဒီ GI control area ကိုတွားရမယ် ING လောက် UN တော်လောက်ဆိုလို့ရှိရင်ကျွန်တော် DSW ကနေအစိုးရခွင့်ပြုချက်ရမှာတွားတဲ့အနေအထားမျိုးရှိပါတယ်အဲ့တော့ကျွန်မရဲ့ဒီဒုက္ခရတဲ့ကုညီတဲ့အတွေ့အကြုံရဆိုရင်တစ်နှစ်ကျော်မှာမှတစ်ခါလောက်ရောက်တဲ့ဟာမျိုးပေါ့စစ်ဆဖြစ်ကြရဆိုရင်တစ်နှစ်ကျော်တဲ့အချိန်မှာမှ UN first court မှာရောက်တယ်နောက်ပဲနောက်ပိုင်းမှာတော့ဒါအနေနဲ့အဲတလ3 4 6လတခါအခွင့်ပြုမှုကြီးကအစိုးရအခွင့်ပြုမှာတို့ကလာရတာ哦အဲ့တော့6လကြာလိုက်တစ်နှစ်ကြာလိုက်အဲမျိုးလေးရှိတာပေါ့လေနော်ကျောင်းတော့6လဖို့ဆိုတာအထူးခွင့်ပြုချက်လိုပါတယ်နောက်ပို့ပြီးတော့မှကတော့ဒီ2016စက်တင်ဘာအတွင်းဘာလောက်မှဆိုရင်ဒီအဲစစ်ပြေးဒုက္ခတဲ့တွင်ကိုကိုဒီရိတ်ခါအခြေခံရိတ်ခါကူညီတဲ့အပိုင်းမှာတော့မှဒါမြန်မာစစ်တပ်ကနေမှအသားစီးထိန်းတွေပဲဒီပိတ်ပင်တဲ့ဟာမျိုးလေးတွေကိုကျမတို့အဲမိဖက်ဖွဲ့စင်ကြုံတွေ့ရပါတယ်ဥပမာအခုအဲစစ်ဖြစ်နေတဲ့ပြည်ကဖြစ်ပေါ်နေတဲ့မဝင်းကြီးတို့နောက်ရှမ်းမြောက်ပြကင်ပတချို့တို့နောက်ကချင်ပြည်နယ်ကဆွန်ဘရောင်ဘုံတို့ဘာတို့မှဆိုလို့ရှိရင်ဒါလုံချုံကြီးအကြောင်းပြချက်နဲ့ကျမတို့တွားကူညီခွင့်မပေးတဲ့ဟာမျိုးလင်းကျမတို့ကြုံရတယ်ဒီလိုကင်ပတွေမှာဆိုလို့ရှိရင်ဒါအဲ6လ4လပေါ့လေနော်အောက်ဆက်အောက်ဆက်စက်တင်ဘာကနေစပြီးမှဒီရိတ်ခါပြက်လက်မှုတွေအဲဒါမျိုးလင်းကျမတို့ကြုံတွေ့နေရတယ်ပေါ့ဟုတ်ကဲ့
အဲ့တော့ဒီလိုမျိုးဟလာဟိုရိတ်ခါကူညီခွင့်မရတဲ့အနေထားကိုဟလာကူညီခွင့်ရနိုင်ဖို့ဒီ NLD အစိုးရကိုရက်ဖက်လူမှုဖွဲ့စည်းတွေကတင်ပြပြီးတော့တိုက်တွန်းတာတွေလည်းကျွန်တော်ကြားရတယ်အဲ့တော့ဒီလက်ရှိအစိုးရအနေနဲ့ကသွားခွင့်လာခွင့်အတွက်သူတို့ကူညီဆောင်ရွက်ပေးတာမျိုးမရှိဘူးလားခင်ဗျ
အာကျမတို့ဒီဟိုတက်ဆိုင်ရာတွင်ကိုဥမာကျမတို့လက်ရှိဒီ GSC ပူပေါင်းလုပ်ငန်းစဉ်ဆိုရင်ကျမတို့နေပြည်တော်အထိတွားရင်မှာကျမတို့လှုပ်ဆောင်နေမှုအပိုင်းတွေကိုကျမတို့ကဒီတက်ဆိုင်ရာ DSW ပြည်ထောင်စုဝန်ကြီးနဲ့ကိုလည်းကျမတို့ကသွားတွေ့ဆုံပြီးမှကျမတို့ကူညီပိုင်ပြောပါရယ်အဲ့တော့အဲဒီအခုလောလောဆယ်မှာကကျမတို့အဲဒီတခြားနေရာမှာတော့အဆင်ပြေတယ်ဥပမာဆွေရထင်းချုပ်တဲ့နေရာတွေအဆင်ပြေရမယ်ဆွေရထင်းချုပ်နေရာပြည်မှန်ဝန်ကြီးလိုမျိုးပေါ့အနှံ့ခံရှမြောက်တယ်လို့ပြောမှာဆိုရင်ဒါကူညီမှုကအခက်အခဲတွေအများကြီးရှိတယ်နောက်တစ်ဖက်ကအနေနဲ့အစိုးရအနေနဲ့ဒါကိုအုပ်ချုပ်ရေးရုံးကဥမာဗမော်မှာဆိုရင်ပေါ့လေနော်အုပ်ချုပ်ရေးရုံးကနေအထူးခွင့်ပြုချက်သူတို့စီတောင်းခံပြီးမှပေးရမယ်ဆိုတဲ့ဟာမျိုးလေးကိုနည်းနည်းကန့်သတ်မှုလေးတွေတင်းကျပ်မှုလေးရှိနေတာကိုကျွန်တော်တွေးရပါတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကခဏပြောလို့ပဲနိုင်ငံတကာလူသားချင်းစာနာမှုအခုအညီလူသားတယောက် IDB ရဲ့အခွင့်အရေးလေးစားသူမှုပြုနေတယ်သူတို့ရဲ့အတူတူရှိနေတဲ့အတွက်ကျွန်တော်တို့ကတက်ဆိုင်ရာ ဒီအစိုးရအနေနဲ့တို့တောင်းဆိုတဲ့အရာမှန်များကိုကျွန်တော်ကပြုလုပ်ပြီးပြီးမှကျွန်တော်လှုပ်ဆောင်နေမှုပိုင်းလေးကတော့ရှိပါတယ်ဟုတ်ကဲ့ဟု
တ်အဲ့တော့အခုဟိုဒီ American လူမှုအဖွဲ့အစည်းရဲ့အပိုင်းအရောဒီဒုက္ခသည်တွေကူညီရေးမှာဘယ်လောက်ထိတို့လာရောက်ပြီးတော့ကူညီပံ့ပိုးပေးတာရှိနေပါလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတချို့ကျွန်တော်ရဲ့မိဖအဖွဲ့အစည်းချို့ကတော့ဒါ USAID ရဲ့ပံ့ပိုးမှုရရှိပြီးမှဒါကူညီမှုစပါတယ်ဒါပေမဲ့ကျွန်တော်တို့ဒီ2016အာက2015ခု16တွင်းမှာဆိုလို့ရှိရင်ဒါနိုင်ငံတကာလူသားချင်းစာနာမှုအကူအညီရံပုံငွေရပံ့ပိုးမှုက40အခါမှ60အခါမှရောကြသွားမှုရှိပါတယ်
ဟုတ်ကဲ့အဲ့တော့သူတို့အကူအညီလာပေးတဲ့အခါမှာရောမြန်မာပြည်တွင်းမှာရှိတဲ့ဟာလာတိုင်းသားအဖွဲ့အစည်းတွေအပါအဝင်ဒီဟိုအရက်ဖက်လူမှုအဖွဲ့အစည်းတွေအရင်တဆင့်ပေးသွားတာမျိုးလားသူတို့ဒါမှမဟုတ်ဓာတ်ရိုက်ပေးတာမျိုးလား
သူတို့အများရောအဖြစ်တိုင်းရိုက်သူတို့ပြီးလိမ့်မရှိဥမာကျမတို့လိုမျိုးအခြေဒီ local organization တွေဆိုရင်ဥမာ INGO တခုခုနဲ့ကျမတို့မိဖအဖွဲ့အစည်းဖြစ်တယ် INGO ကနေသူတို့ပြီးတယ်အဲ့လိုမျိုးမကန်နေမှာကျမတို့ဒေတာအခန်းလူမှုဖွဲ့စည်းရုံရောက်တဲ့ဟာမျိုးရှိပါတယ်ဟုတ်ကဲ
့ဟုတ်ကဲ့
ဒါ right ပြီးတာမျိုးတော့ကျမတို့အခုတတိမတည်သေးဘူးပေါ့လေနော်ဒါသစင်ခံပေါ့အဲ့လိုမျိုးပြီးတာမျိုးရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုဆိုရင်ဒီကချင်နဲ့ဟလာရှမ်းပြည်နယ်လိုတိုင်းသားဒေတာတွေမှာဟိုအစိုးရတက်တင်တဲ့တိုင်းသားလက်နက်ကင်တွေစစ်ဖြစ်လာပြီဆိုရင်အဓိကပို့ပြီးတော့ခံစားရတာကကလေးငယ်တွေနဲ့အမျိုးသမီးပေါ့နော
်အာဒီကလေးငယ်တွေစစ်ကြောင်းမို့ဒုက္ခခံရတဲ့အပိုင်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ဒီငါးနှစ်တာအတွင်းမှာကလေးတွေအများကြီးပဲအပြစ်မဲ့ကလေးတွေဒါလက်နဲ့ကြီးကြတဲ့အတွက်ကြောင့်မို့ဆုံးရှုံးရတာမျိုးတက်ဆုံးရှုံးမျိုးရှိတယ်လက်တလောအဖြစ်ပဲပြောရမယ်ဆိုလွန်ခဲ့တဲ့အောက်တိုဘာ3ရက်နေ့မှာကိုပူဝောင်ပေါ့နော်မုံကုမြို့နယ်ပူဝောင်ကြေးရွာမှာမနေ့စစောစီ6နိုင်လောက်မှာဟိုဒါလက်နဲ့ကြီးကြီးကြပြီးမှကလေးငယ်တယောက်ဆုံးမြော့ဟာဆိုရှင်ဆုံးသွားပါတယ်နောက်ပြီးမှဒီအသက်3နှစ်နဲ့4နှစ်ပေါ့လေနော်အဲဒီပေါမလောက်ဆိုရင်ဥရင်ပွင့်ပြီးမှဟိုဒါအဲကျမတို့ဖက်ကဒါ UNICEF နဲ့ပူးပေါင်းပြီးမှဟိုကျမတို့ကဒါအဲ့ဒီ UBC ကိုအချိန်မီကျမတို့ပို့ပြီးနိုင်ခဲ့တယ်ပေါ့တိဒါခံနေပို့ပြီးနောက်ပိုင်းမှာလိုအပ်တဲ့ပံ့ပိုးမှုတွေကျမတို့ပေးနိုင်တဲ့အပိုင်းပေါ့ဒါဆိုလို့ရှိရင်တကယ်ကိုအင်တမဝန်နေစရာအပြည့်ဖြစ်ပါတယ်စစ်ကြောင့်မလို့တကယ်ခံရတာပြင့်မဲ့ကလေးတွေပေါ့အဲဒီဟာမျိုးလင်ကြုံနေနောက်တစ်ဖက်ကနေလည်းပညာရေးအင်တမထိခိုက်ပါတယ်ကလေးတွေဟာဆိုလို့ရှိရင်ကိုယ့်ရဲ့အသက်အရွယ်နဲ့ဒီစစ်ကြောင့်မလို့အခုကျောင်းတစ်ခုပြောရမယ်ဆိုရင်ဒီစစ်ဖြစ်နေတဲ့တခြားမှာဆိုကျောင်းတွေအကုန်ပိတ်နေရပါတယ်တော့ကလေးတွေအနေနဲ့ကဒါပညာရေးနောက်ကျောင်းမှုပေါ့အခုပြောရမယ်ဆိုရင်မကြခင်မှာ February ဆိုရင်ဒါနောက်ဆုံးအတန်းတင်စာမှုပဲရရမယ်ချင်းဖြစ်တယ်။ဒါပေမဲ့ဒီလိုမတိမငိမ့်တဲ့အတွက်စာရင်မှာစိတ်ဝင်စားမှုနဲ့အများကြီးပဲအဲဒါထိခိုက်မှုတွေရှိနေပါတယ်။ဟုတ်ကဲ့ဟုတ်ကဲ
့။အဲ့တော့ဒီကလေးငယ်တွေအနာဂတ်အတွက်ပေါ့ဘယ်လိုစိုးရိမ်မှုရှိပါလဲ
။အင်မတန်မှစိုးရိမ်ပါတယ်။ဥမာအဲကျမလည်းတိုင်းသားတယောက်ဖြစ်တယ်ပေါ့တိုင်းသားတယောက်အနေနဲ့ဒါစဉ်းစားမယ်ဆိုရင်ဒီစစ်မက်က9နှစ်6နှစ်ထဲကိုရောက်နေပါပြီဒီစစ်မက်အတွင်းမှာပြောရမယ်ဆိုရင်တိုင်းသားတွေဟာဆိုလို့ရှိရင်မိမိတို့နှုတ်ကပတ်ကနေပြောမယ်ဆိုရင်ကျမတို့ကမြန်မာနိုင်ငံမှာပြည်ထောင်စုရယ်လို့ကျမတို့ပြောမယ်တိုင်းသားဒေသဟာဆိုလို့ရှိရင်တခြားဒေသထက်ကိုဖွံ့ဖြိုးမှုတိုးတက်မှုနောက်ကျပါတယ်နှုတ်ကပတ်ကနေအဖက်ဖက်ကနေနောက်ကျနေတဲ့အထဲမှာမှဒီလိုစစ်မက်ဖြစ်ပေါ်တဲ့အကြောင်းလို့ဒီအထူးတစ်ဖြစ်ဒါပညာရေးကိုပေါ့နော်ကျမတို့ကလိုချင်တတ်မှတ်စွာအပတ်တကုတ်စူးစမ်းရမယ်အခါမှာဒီစစ်မက်ကြောင့်မို့ကျမတို့ဟာပြန်ပြီးတော့နှောက်နေသွားပါတယ်9နှစ်ကျော်ဖြစ်ပြီဆိုတဲ့အတိုင်း9နှစ်လောက်ကိုဒါကျမတို့မှာအနောက်နစ်နာသွားတယ်ကလေးတွေပေါ့လေနော်အဲ့ဒါကြောင့်မလို့ဒါကရည်ရှိတော့ကိုကျမအင်မတန်မှစိုးရိမ်ဖြစ်ပါတယ်စိုးရိမ်ဖြစ်တဲ့ဥမာသူတစ်ဖြစ်ပြောရမယ်ဆိုရင်ဒါကြောက်ထင်းချုပ်တဲ့ဒီတော့မှရှိနေတဲ့ကလေးဟာဆိုရှင်တက်ကတူတက်ဖို့အခွင့်ရမရှိတော့ဥမာဒီ9နှစ်6နှစ်ကန္ဓာထဲမှာဆိုရင်တို့ဆယ်ရန်းအောင်ပြီဆိုရတယ်တက်ကတူတက်ပြီးဘွက်ရပြီးလောက်တဲ့အချိန်ဖြစ်တယ်ဒါပေမဲ့ထောင်လိုက်ချီရှိနေတဲ့ဒီအထက်တန်းကျောင်းတိုင်းဟာဆိုရင်ဆယ်ရန်းအောင်ပြီမဲ့လည်းဒီတက်နိုင်ဖြစ်မရှိဘဲနဲ့ပေါ့ကိုယ့်ရဲ့ဘဝတသက်တာလုံးအတွက်ပြောဆို9နှစ်ဆိုတာဘဝတစ်ခုအတွက်အင်မတန်မှောင်နောက်ကျစီရပေါ့လေအကြောင်းကျမအနေနဲ့တော့ဒါသက်ဆိုင်ရာအစိုးရအနေနဲ့ရောပညာရေးဌာနအနေနဲ့ရောကျမတို့နိုင်ငံတကာလူသားချင်းစာနာမှုစီမံစီမင်းစည်းကမ်းကိုကျမတို့လေးစားလိုက်နာဖို့လိုအပ်တယ်လို့တကယ်ပဲကိုယ့်ရဲ့တိုင်းသူပြည်သားရင်းရဲ့ပြောရမယ်ဆိုအရင်အမြစ်ဒါလူအရင်အမြစ်တစ်ခုကိုဒါတိမ့်ချီနေပါပြီအဲ့တော့ဒါကိုကျမတို့ကတကယ်ကိုပဲအဲတိနာလဲစွာနဲ့ကိုယ့်ရဲ့နိုင်ငံသားရင်းတယောက်ရဲ့ပညာရေးကိုယ့်ရဲ့ကပ္ပတာလေးကိုအထူးကစူးစမ်းလို့ဆောင်ပေးဖို့လိုအပ်တယ်လို့ကျမတို့မြင်ပါတယ်ကျမရဲ့စိုးရိမ်မှုပေါ့နော
်ဟုတ်ကဲ့တော်တော်များများတန်းကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါ
မြမရေဆွေးနွေးခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုတနင်္လာမနက်ပိုင်းမှာနောက်တစ်ကြိမ်ပြန်လည်နားဆင်နိုင်ကြပါရရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့မြမပြည်ကပေးစာပြည်တွင်သတင်းသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ရမှာပါ
။ VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။တနင်္လာနေ့မနက်ဖြန် VOA American အတန်ရဲ့မနက်9:00အထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်တွေကတော့မြန်မာပြည်ကပေးစာကဘာတလွှားထူးခြားစံပြသတင်းများကန်တာနဲ့အတူပြည်တွင်းသတင်းသုံးသပ်ချက်မှာတော့ကြက်ငွေတန်ဖိုးကျဆင်းပြီးမတိမငြိမ်ဖြစ်နေတာကိုဗဟုဗန်ကထိန်းနိုင်ပါမလားဆိုတာဦးစီသူအောင်မြင့်ရဲ့တင်ဆက်မှုကိုနားဆင်ကြမှာပါ။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကန်တာကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။ဒီလိုရိုးရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတပုံးနဲ့လည်းဖြောပြပေးမယ့်အပြင်တောရရှင်နေချင်းချင်းပေးပို့လာတဲ့မြေတားတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒီဘက်တော့ကျမတို့ရဲ့ view ရုပ်သံလိုင်းအစီအစဉ်တွေကိုမြန်မာနိုင်ငံကရုပ်သံလိုင်းတစ်ခုကနေစီစဉ်တင်ဆက်ကိစ္စနဲ့ပတ်သက်ပြီးတော့တောရရှင်နေရေးလာကြတာတွေကိုပြောပြအချင်ပါတယ်။အရေးဥဆုံးမသိသေးတဲ့တော်ရရှင်တွေလည်းတည်သွားဖို့အတွက်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေပြီးတော့ဖန်ယူကြည့်ရှုနိုင်ပါပြီ။အေး DVV ရုပ်သံလိုင်းမှာနေ့စဉ်ဖန်ယူကြည့်ရှုမယ်ဆိုရင်တော့ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာကျမတို့အစီအစဉ်ထုတ်လွှင့်မှုတွေကိုဖန်ယူပြီးကြည့်ရှုနိုင်ပါတယ်။ကျမတို့ပုံမှန်ထုတ်လွှင့်နေကြ VOA ရဲ့ Asia Set 7 ဂျိုးရူမှာလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ကျမတို့ Facebook စာမျက်နှာပေါ်မှာဒါရိုက်ထုတ်လွှင့်ပေးနေတာကိုလည်း Mobile Phone အသုံးပြုတဲ့သောရရှင်တွေဒါရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်နော်။ဒီလိုမျိုး VOA အစီအစဉ်တွေကို DVV ရုပ်သံလိုင်းပေါ်မှာတစ်နေ့နှစ်ချိန်တင်ဆက်ထုတ်လွှင့်ပြသပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေအစားတွေကိုအခုပြောပြချင်တာပါ Facebook စာမျက်နှာပေါ်မှာမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင် VOA ကိုဟိုးရင်တွေကအားပေးလာတဲ့ပရိသတ်မလို့အခုလိုမျိုးဒီ Facebook ရုပ်မြင်သံကြားမျိုးစုံကနေပြီးတော့တင်ဆက်ပေးနေတာအတွက်အထူးဝမ်းသာပါတယ်ပြီးတော့ရေးလာတဲ့သတင်းရှင် Rerey က
7နှစ်အရွယ်ကလေးကနားထောင်လာခဲ့တာတကယ်တမ်း VOA ဟာအမောင်းထဲမှာကြီးပြင်းလာတဲ့ကျွန်တော်ဘဝရဲ့စာကြည့်တိုက်ဖြစ်တယ်လို့ဘူးဇုဒများစွာရရှိလာခဲ့ပါတယ
်။အောင်မနာဆိုတဲ့သောရရှင်က
VOA နဲ့ DVB ကိုဂျိုရုရုပ်သံဖန်ဆက်နဲ့မှကြည့်လို့ရတာမလား။ဂျိုရုဖန်ဆက်ကအိမ်တိုင်းတက်ဖို့မှမလွယ်ကူတာဆိုတော့ကြည့်စေခြင်းရိုးရိုးနှစ်လိုင်းနဲ့ပြနိုင်အောင်ပြန်ကြားရေးနဲ့ညှိတင်ပါတယ်
။သူက DVB ရုပ်သံလိုင်းနဲ့မကောက်ဘူး။မြန်မာနိုင်ငံရုပ်မြင်သံကြားလိုင်းတွေပေါ်မှာပါပြသပေးပါဆိုပြီးတော့အခုလိုပြောလာတာပါ။ဒါကိုသူ့ရဲ့မှတ်ချက်အောင်မှပြန်ပြောဖြေကြားလိုက်ရဲ့နောက်ထပ် VOA သောရရှင်တယောက်ကတော့ Sunshine Namcon ဆိုတဲ့ Facebook သောရရှင်ပဲဖြစ်ပါတယ်။သူက DVB အသုံးပြုတဲ့ထိုင်းကရုပ်သံစလောင်းကလည်းဝယ်ယူရင်ဈေးမကြီးပါဘူးဆိုပြီးအခုလိုမျိုးရေးလာပါတယ်
။ထိုင်းကထုတ်တဲ့ PSI HD 2P စလောင်းအစုံလိုက်က3000ကျော်ကျော်လောက်ပဲရှိပါတယ်။အဲ့ဒါကိုဝယ်တက်လို့ရှိရင် DVB မြဝတီ MRTV အပါအဝင်မြန်မာလိုင်း73လိုင်းကြည့်နိုင်ပါတယ်။ဈေးနှုန်းအနေနဲ့ဆိုရင်လည်းတင့်တော်တဲ့ဈေးနှုန်းလောက်ပဲထင်ပါတယ်။အိမ်မှာတက်ထားတာအဆင်ပြေလို့ပြောတာပါ။
ဟုတ်ကဲ့ပါအခုလိုမျိုးထုံးလွင့်ပေးတဲ့ပုံမှာရေးလာကြတဲ့သောရရှင်တွေထဲမှာတော့မောင်ဝင်းနိုင်ထွန်းဆိုတဲ့သောရရှင်က
ပြည်သူတွေအသိဉာဏ်ပွင့်လင်းစေဖို့အစဉ်တစိုက်ကြိုးပမ်းဆောင်ရွက်ပေးတဲ့ VOA နဲ့ DVB သတင်းဌာနကဝန်ထမ်းတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောရရှင်ဆွေဆွေကတော့
သတင်းလွတ်လပ်ပွင့်လင်းမှုဟာနိုင်ငံတော်အတွက်ရောအုပ်ချုပ်သူတွေအတွက်ပါအဓိကအရေးပါပါတယ်ဒါမှသာပြည်သူတွေနဲ့အုပ်ချုပ်သူကြားတဘောရမှန်နဲ့သိရှိနိုင်မှာဖြစ်ပါတယ်
နောက်ထပ်သောရရှင်တရားဖြစ်တဲ့အစိုးရရနာကတော့သူ့ရဲ့အရင်ကအရှိပေဆလောင်ကနေတိုက်ရိုက်ကြည့်နေတာအဆင်မပြေလို့အခုလိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
။အရင်ကအရှိပေဆလောင်ကနေတိုက်ရိုက်ကြည့်နေပေမဲ့အခုပြတ်သွားပြီ။ထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်အားပေးပါရရှင်
။ Straight Man ဆိုတဲ့ Facebook account ပိုင်ရှင်ကလည်
း VOA နဲ့ DVB အရင်ကတည်းကအားပေးနေကြပါလွှင့်သိနေတာကြာပြီးအကောင့်နဲ့အစိုးရကိုတွေ့မြင်သုံးသပ်နိုင်ပြီးမျက်စိပွင့်နားပွင့်နဲ့ကြိုဆိုပါရစေ။
နောက်ထပ် VOA သောရရှင်တယောက်ကလည်းလားရူပဲဒီကိစ္စကိုပြောလာတာပါ
VOA ဝိုင်းတော်သူဝိုင်းတော်သားတွေကြမ်းမချမ်းသာကြပါစေ။ကျွန်တော်က Skyline ဒေတာကြီးကမ်ဘလူးမြို့နယ်တရက်ကန်ကြီးအုပ်စုရွာကဖြစ်ပျော်အောင်ဖြစ်ပါတယ်။ VOA ကိုနားထောင်လာကိုမြောက်ဖူးတဲ့ American နိုင်ငံကြောင်းအပြင်နိုင်ငံတကာသတင်းနဲ့တိုးတက်နေတဲ့ဤပညာကြောင်းတွေနောက်ကိုမြန်မာနိုင်ငံနဲ့ပတ်သက်ရင်အချိန်အခါကိုလိုက်ပြီးတော့နိုင်ငံပညာရှင်တွေဖိတ်ခေါ်ဗက်မလိုက်ပဲနဲ့နိုင်ငံတုံးသက်ချက်တွေကိုပါနားဆင်ရလို့ကျွန်တော်တို့လိုမျိုးဆင်းရဲတဲ့ပြည်သူတွေအတွက်အားကိုးစရာမီဒီယာတစ်ခုပါ။အကြံတစ်ခုပေးပါစေ။ရုပ်သံမီဒီယာမှာကျွန်တော်တို့လိုမျိုး Sky နဲ့မကြည့်နိုင်တဲ့ဆင်းရဲတဲ့ပြည်သူတွေအတွက်အခမဲ့ကြည့်လို့ရတဲ့ PSY Slong ခေါ်တဲ့ Time Slong ကနေပြီးတော့ကြည့်ရှုလို့ရနိုင်အောင်လုပ်ပေးနိုင်လို့ရှိရင်ကျွန်တော်တို့လိုမျိုး Sky နဲ့မကြည့်နိုင်တဲ့ပြည်သူတွေအတွက်အဆင်ပြေပါတယ်။လူအတော်များများသုံးတာကိုလည်းကျွန်တော်သတိထားမိပါတယ်။ကြည့်ရှုခွင့်ရရင်တော့ကျွန်တော်ပါဝင်အားလုံးကဝမ်းသာကြမှာပါကျေးဇူးတင်ပါတယ
်ဒါကတော့ကျမတို့ VOA မြန်မာပိုင်းကနေ့စဉ်ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ဓာတ်ရိုက်ထုတ်လွှင့်ခြင်းအပြင်မြန်မာနိုင်ငံမှာ DVB ရုပ်သံလိုင်းကနေပြီးတော့လည်းတစ်နေ့နှစ်ခါထပ်ဆင့်ထုတ်လွှင့်ပြသမယ်ဆိုတဲ့ကိစ္စပေါ်မှာသောရရှင်တွေကျေးဇူးတင်ပါကြောင်းတုံ့ပြန်ပြီးရေးသားလာကြတာဖြစ်ပါတယ်ရှင်ခုနကတော့ဆက်လောင်းကမလို့အဆင်မပြေဘူးလို့ပြောတဲ့သောရရှင်နေအနေနဲ့လည်းတခြားသောရရှင်နေပြောထားသလိုပဲအဲ့ဒီဆက်လောင်းကအင်တော်တော်များများနဲ့လက်ဖက်ရည်ဆိုင်တော်တော်များများမှလည်းရှိနေတာမလို့ကြည်ရတာအဆင်ပြေလွယ်ကူလိမ့်မယ်လို့မျှော်လင့်မိပါတယ်ရှင်အကြံပြုလာကြတာကိုကျေးဇူးတင်ပါတယ်နော်သောရရှင်နေရဲ့ပေးစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်နေကိုနောက်တိုင်းတေးလေးတစ်ပုဒ်နဲ့ကြားဖြတ်ဖြော်ပြပေးခြင်းပါတယ်ရှင် rapper တူဖြစ်တဲ့ drum ကလေးရာတီနဲ့အတူအားဖြည့်ပြီးတင်ဆက်ပေးထားတာဖြစ်ပါတယ်သချင်းနာမည်က broccoli ပါဒီတချင်းက drum အတွက်ပေါက်သွားတဲ့ဒီတပုတ်ထဲထွက်တဲ့ဒေးတပြားတွေကဖြစ်ပြီးတော့ဧပြီလ6ရက်နေ့2016မှာစပြီးတော့သူ့ရဲ့တချင်းကိုဖြန့်ချီတာဖြစ်ပါတယ်။ဒီတချင်းကအမေရိကန်ပြည်အောင်စုမှာ online ကနေပြီးရောင်းချရမှုပေါင်းနှစ်တန်းကျော်ပါတယ်ရှင်။ဧပြီလမှာထွက်သွားတဲ့ဒီတချင်းကဇူလိုင်လလအစပိုင်းမှာတော့ Billboard Hot 100ဒီ Billboard ရဲ့ Hot ဖြစ်ဆုံးတေးနံပါတ်100ဆင်းတဲ့ကိုနံပါတ်89ဖြစ်နေရောက်လာတာပါ။နောက်တစ်ပတ်မှာတော့နံပါတ်65အထိမြင့်တက်သွားတာဖြစ်ပါတယ်။နောက်တော့ဒီတချင်းနဲ့မှာပါဝင်တည်ဆူထားကြတဲ့ drum ရလေးရတီအတွက်ကောဒီတချင်းက Billboard Hot 100ရဲ့အကောင်းဆုံးတေးနံပါတ်10တဲ့ကိုသူတို့ရဲ့တချင်းနေထဲမှာပထမဦးဆုံးအနေနဲ့ဝင်တဲ့တချင်းလည်းဖြစ်ပါတယ်ရှင် Broccoli ဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်နော် And no telling why I'm feeling beyond hey I'm beyond all that Hello mama, would you like to be my sunshine? We touch my game, we gon' turn this to ice on my neck, cost me 10 times 3. $30,000 for a Nike flea. I just hit Rodeo and I spent like 10 G's. I just did a show and spent the check on my mama. When I go and vacay, I might run out the Bahamas. And I keep like 10 phones, then I'm really never home. All these new clones tryna copy what I'm on. Get your own, tryna pick a new bone. Worked a brother skip, boy, I had a good day. Metro PCS, trapping ball, making plays. 50 shades of gray, beat that p***y like Hulk Hogan. I know you know my slogan, if it ain't about guap, I'm gone. Was hating cause I'm chosen from the concrete I had rolled. Shorty staring at my necklace cause my diamonds really froze. But that p*** in her p***. Bet she feel it in her toes. I'm a real young from the six throwing balls. I'm a real young from the six throwing balls. Real young from the six throwing balls. In the middle of the party, get off me. In the cut, I'm rolling up my broccoli. Yeah, I know your baby mama fond of me. All she wanna do is smoke that broccoli. Whispered in my ear, she trying to leave with me. Can get that easily. Say that I can hit that shit greasily. I'm a dirty dog, I did it sleazily. Ain't no telling what I'm feeling. Beyond, hey, hey, I'm beyond. drum နဲ့လေးရည်တို့တည်ဆူထားတဲ့ broccoli ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။မြမတေးချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြမတခြင်းလေးတပုတ်ကိုမြစ်တာတေးလက်ဆောင်ဖြစ်တဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးပါမယ်။မြစ်ဆုံစီမံကိန်းလေးလာချက်ဆိုပြီးတော့အပိုင်း1-3ဆိုပြီးတော့ကိုသားညုံကကျမတို့ဗီဒီယိုသတင်းနောက်ကိုစီသူနဲ့အတူကိုရိုင်းသွားရောက်ရိုက်ကူးပြီးတော့ဒီအထူးအစီအစဉ်လေးနဲ့အပိုင်း3ပိုင်းခွဲတင်ပြခဲ့ပါတယ်ရှင်။ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုပြောပြပေးကြပါမယ်။တော်ရရှင်ကြော်စင်လက်က
ကျွန်တော်နိုင်ငံရေးသဘောကိုသိနားမလဲပါဘူးဒါပေမဲ့မြန်မာပြည်သားတယောက်အနေနဲ့ ဒီမြေဆုံစီမံကိန်းကိုတော့ရပ်စေခြင်းပါတယ်။အစိုးရအသင်းနဲ့ပြီးသူနောက်နှစ်နိုင်ငံဆက်ဆံရေးအားလုံးအဆင်ပြေတဲ့နည်းလမ်းကိုရွေးစေခြင်းပါတယ်
။သရရှင်စောနီဦးကတော့တဘာဝအခြေခံဖွံ့ဖြိုးမှုအမြင်ကိုဖွင့်ပေးဖို့လိုအပ်ပါတယ်တဲ့။အစိုးရရဲ့တရုတ်ဆိုရင်တော့ပါတီပေါ်တဲ့သူတို့တွေမူဝါဒဖြန့်တဲ့ပုံကတော့အားလုံးသိတဲ့အတိုင်းပဲ။ပြီးခဲ့တဲ့အာဏာပိုင်တွေရဲ့အစဉ်အဆောင်ပုံကိုလည်းလူတိုင်းအံ့ဩခဲ့ကြရတာမဟုတ်လားဆိုပြီးတော့သရရှင်စောနီဦးမေးခွန်းထုတ်လာပါတယ်။နေဦးဆိုတဲ့သရရှင်ကတော့တဘာဝအခြေခံဖွံ့ဖြိုးမှုဘလောက်တန်ဖိုးထားတဲ့နေဆိုတာအများသူကအတိအမြင်တိုးတက်အောင်လို့အမြင်ဖွင့်ပေးဖို့အတွက်အစိုးရမှတာဝန်ရှိပါတယ်ဆိုပြီးအခုလိုပြောလာပါတယ်
။လူတိုင်းခံစားနားလည်အောင်အစိုးရအဆင့်ကလှုပ်ဆောင်တင်ပါတယ်။အစွန်းရောက်မှုဝါဒတွေပြန်သုံးသပ်တင်ပါတယ်။နှစ်နိုင်ငံပြည်သူများချစ်ကြည်ရင်းနှီးပြီးကိုချင်းစာရှင်တွဲနေထိုင်ရင်မျိုးဆက်သစ်တွေရှင်သန်ပါစေ။အေယာဝတီရဲ့ပိုင်ရှင်ကိုဦးစားပေးပါ။လျှက်စစ်မီရဲ့ဖွံ့ဖြိုးမှုဆိုတဲ့ဖွံ့ဖြိုးမှုအတုကြောင့်ကဘာကြီးရဲ့လာရာကိုကြည့်ရှုဆင်ခြင်ကြပါစို့။
ဒါကတော့ကျမတို့ VOA ကနေပြီးခဲ့တဲ့သတင်းပတ်၃ပတ်အတွင်းမှာတင်ဆက်ပေးခဲ့တဲ့ဒီမြစ်ဆောင်စီမံကိန်းရေဒီယိုကနေလည်းတင်ဆက်ပေးခဲ့ပါတယ်နော်။ရုပ်မြင်သံကြားအထူးစီစဉ်တဲ့ပတ်သက်ပြီးသောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော့တေးတောင်းလာတဲ့သောရရှင်တွေကိုမြမတချင်းလေးတပုတ်နဲ့မြစ်တာတေးလက်ဆောင်ပေးချင်ပါတယ်။မုံရွာမျိုးကအမိုးထက်အာကာကယန်းဒီရဝေကမိဘညီကိုမောင်နှမတွေမိတ်ဆွေတငယ်ချင်းတွေနဲ့ချစ်သူအတွေ့ဆိုပြီးတော့မြစ်တာတေးလက်ဆောင်တပုတ် VOE ကနေပြီးတော့မြစ်တာတေးလက်ဆောင်တပုတ်တောင်းလာပါတယ်။နင်းနီခင်းစော်နဲ့91တို့တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်းလေးမြစ်တာတေးလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါရှင်။ဒီတော့ဒီတပတ်တော့ဒီတချင်းလေးနဲ့ပဲဖြောပြပေးချင်ပါတယ်နော်။နင်းနီခင်းစော်နဲ့91တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်းလေးကိုအခုတေးတောင်းထားတဲ့သောရရှင်တွေရော VOA တစ်ချစ်သောရရှင်အားလုံးရောလက်ချိုက်ခံစားနိုင်လို့ညွှန်လင်းပါတယ်။နားဆင်ကြည့်ပါဦးရှင်။
ကောင်းတဲ့သူဆိုရင်ငါကခုကဆောတဲ့လူနေကြည့်နေအပြုံးဘတော်မှငါမရိုးခဲ့ဘူးနေမဲ့ငါရဲ့ချစ်တွေအလုံးစုပုံပြီးရိုက်ချိုးခဲ့သူရင်ဘဲနောက်ဘဲကြောက်ပြီးကြောက်စီဆက်ပြီးကြိုးတဲ့သူနေခဲ့သမျှရွှေသမျှအကွက်တွေလည်းငါမသိရကကြီးမအားချီဆုံးအောင်တီတော့မှနာချီရနေလို့တော့ကြောင်းရတွေသားငါတို့ချကစီချာငါဘွားတဲ့ခုဝင်ကြီးမင်းဆိုရပါပြီသားငါမသိပါမျက်ရည်ကသူ့အလိုလိုချလာတယ်သူတို့ဘာစိတ်ချမ်းသာတော့ကုသိုလ်ပို့ရပါတယ်မျက်နာကကလေးလိုနဲ့နောက်ကျောကိုကြားထောက်နေငါကိုချစ်တယ်ပြောတကယ်တမ်းတော့ချလိုက်ရောအဖေကြောင့်အမေကြောင့်ဘာကြောင့်ညာကြောင့်အမျိုးမျိုးနဲ့ချစ်ဝတ်ထူတဲ့စကားတွေငါကိုလာပြီးစိတ်မထိုးနဲ့ဒီကဘာမှနေမရှိတော့ဘူးဆိုတဲ့စိတ်နဲ့နေကြည့်ခိုင်းနဲ့ဒီကဘာမှနေမရှိတော့ရင်ရှည်ရက်နဲ့ငါတည်တည်တိုင်းပဲ
နင်းနီခင်းစော်က91နဲ့တွဲဖက်သီးဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်လေးနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနေရနေညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းချိန်ချင်းမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဖိတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအလုံးရှင်လန်းချမ်းမြေ့ကြပါရှင
်ရှင်ကငါကိုငါဒီဇလန်ရဲ့မင်းသားချင်ဘူးရဲ့မင်းပေးတဲ့ ဲ့ယူအရာနဲ့မင်းစကားတွေယူခဲ့ငချက်တစ်ခုကိုတစ်ဖက်စီတက်ရင်တစ်ချင်းနာဆင်ဘူးတဲ့မတော်လျောက်ရဲ့နာကအရှင်းသာမြင်ဘူးတဲ့မစင်စားခြင်းဘူးတကယ်ငါပြင်နောက်တော့သူပြန်ထားမယ်နေเจ้าနဲ့ကြာရလုံးလုံးငါရဲ့နာတဲ့ဘလူးပြန်သွားတယ် Facebook ကောင်ဖွင့်တယ်တလောကလုံးနဲ့ကြူရလာပဲတက်ရောက်မှုတိုင်းမှာသာတံပြတ်တက်ရောက်မယ်ဆိုပြီးတက်မာတယ်တွေ့ပြီးတော့မိုးတွေကြနောက်ဆုံးကြမှာစောင်းဝင်တယ်လို့တနစ်မှာ၃ယောက်လောက်နေဆုံးနေကပြောင်းခြင်းလို့ငါမှာတော့ခုဒီယူလို့နေရင်နေဝင်အောင်ခြင်းလို့ငါတို့နေကမျက်နှာများတဲ့ကောင်းကင်မို့နင်ပြောတော့ငါအမအ
မရေးတနာကျစီစဉ်တိဆက်ပေးနေတဲ့မြန်မာပြည်ကပေးစာကန္တာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နာဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးပြည်တွင်းသတင်းသုံးသပ်ချက်ကိုနာဆင်ရပါမယ်ကြက်ငွေတန်ဖိုးကျဆင်းမှုမတိမငြိမ်ဖြစ်နေမှုကိုဗဟိုဘဏ်ကထိန်းနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါရဲ့ရှင
်အားလုံးဝေဖန်နေစောင့်ကြည့်နေတဲ့ကြားမှာကိုပဲဒေါ်လာဈေးဟာတမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်စံချိန်ချိုးပြီးဒေါ်လာကျပ်ငွေ 1,420 အထိရောက်သွားခဲ့ပါပြီ။ဒီဇင်ဘာ15ရက်နေ့ကရန်ကုန်ဒေါ်လာဈေးကွက်မှာဒေါ်လာကို 1,390 ကျပ်နဲ့ဈေးဖွင့်ခဲ့ပြီးနေကင်းပိုင်းမှာဒေါ်လာ 1,420 အထိစံချိန်တင်တက်သွားပါတယ်။ဈေးပိတ်ချိန်မှာတော့နည်းနည်းပြန်ကျသွားပြီးညနေစောင်းမှာဒေါ်လာ 1,410 နဲ့ဈေးပိတ်သွားခဲ့ပါတယ်။ NLD အစိုးရတက်လာတဲ့2016 April 1ရက်နေ့တုန်းကဒေါ်လာကျပ်1,200ပဲရှိခဲ့ပါတယ်။အဲ့ဒီနှုန်းနဲ့နှိုင်းယှဉ်ရင်အစိုးရသည်တက်ပြီး6လမတိုင်ခင်ဒေါ်လာကျပ်200ဒါမှမဟုတ်18ရာခိုင်နှုန်းလောက်တက်သွားတာပါ။တနည်းပြောရရင်မြန်မာကျပ်ငွေတန်ဖိုးဟာအခြားနိုင်ငံငွေတွေနဲ့နှိုင်းယှဉ်ရင်18ရာခိုင်နှုန်းဝန်းကျင်ကျဆင်းသွားတယ်လို့မှတ်ယူနိုင်ပါတယ်။ဒီကိစ္စတာဝန်အရှိဆုံးဖြစ်တဲ့မြန်မာနိုင်ငံတော်ဘူဘန်ကဘာမှမကင်တွယ်မဆောင်ရွက်ဘူးဆိုတာတော့မဟုတ်ပါဘူး။တစ်ခုပြီးတစ်ခုကင်တွယ်ဆောင်ရွက်နေတဲ့ဂျာမာကိုပဲမြန်မာကျပ်ငွေတန်ဖိုးမတည်ငြိမ်မှုကျပ်ငွေတန်ဖိုးကျဆင်းမှုဇက်တိုက်ဖြစ်ပေါ်နေတာပါ။ဒီပြဿနာဘူဘန်ကကင်တွယ်နိုင်ပါမလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကမြန်မာနိုင်ငံတော်ဘူဘန်ဟာတရက်ထဲနဲ့အမိတ်ကြီးညာစာညွှန်ကြားစာ၄ဆောင်ထုတ်ပြန်ပါတယ်။အဲ့ဒါတွေကတော့ကုန်စည်တင်ပို့သူ exporter အနေဖြင့်ပြပသို့ကုန်ပစ္စည်းတင်ပို့ပြီးနောက်6လအတွင်းပို့ကုန်ရငွေ export proceeds ပြန်လည်ဝင်ရောက်မှုအခြေအနေအားစီစစ်တင်ပြရန်ကိစ္စကုန်စည်တင်ပို့သူအနေဖြင့်ပြပသို့ကုန်ပစ္စည်းတင်ပို့ပြီးနောက်ပို့ကုန်ရငွေ export proceeds အားဥပဒေနှင့်အညီပြန်လည်ပေးပို့စီရေးကိစ္စပြပတွင်ရင်းနှီးမြှုပ်နှံခြင်းကိုဥပဒေနှင့်အညီဆောင်ရွက်ရန်အကြောင်းကြားခြင်းပြပတွင်နိုင်ငံခြားငွေပန်စင်ရင်ဖွင့်လှစ်ခြင်းကိုဥပဒေနှင့်အညီဆောင်ရွက်ရန်အကြောင်းကြားခြင်းစတာတွေဖြစ်ပါတယ်ညွှန်ကြားချက်အားလုံးလို့ဟာလက်ရှိမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတဲ့ပြဿနာမြန်မာကျပ်ငွေတန်ဖိုးမတိမငြိမ်ဖြစ်နေတဲ့ပြဿနာကိုဖြေရှင်းပုံရည်ရွယ်ပုံရပါတယ်။ပထမညွှန်ကြားချက်မှာပြည်ပကိုကုန်ပစ္စည်းတင်ပို့နေတဲ့ exporter တွေအနေနဲ့ကုန်ပစ္စည်းတင်ပို့ပြီး6လအတွင်းပို့ကုန်ရငွေတွေကိုနိုင်ငံခြားငွေနဲ့ပြည်တွင်းကဘန်စင်းမှာလွှဲပြောင်းထည့်သွင်းဖို့ဥပဒေပြဋ္ဌာန်းထားပြီးဖြစ်တဲ့အကြောင်းဒါကြောင့်ပြည်တွင်းကအစိုးရဘဏ်တွေနဲ့နိုင်ငံခြားငွေလုတ်ကင်ခွင့်ရထားတဲ့ပုဂ္ဂလိကဘဏ်တွေအနေနဲ့ပို့ကုန်ရငွေပြန်ပြီးလွှဲပြောင်းခြင်းမရှိတဲ့ကုမ္ပဏီတွေရဲ့စည်းရင်းကို9ရက်အတွင်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကိုတင်ပြဖို့အကြောင်းကြားတဲ့စာဖြစ်ပါတယ်။ဒုတိယစာကလည်းအလားတူသဘောမျိုးပဲဖြစ်ပြီးပို့ကုန်တင်ပို့သူတွေအနေနဲ့ပို့ကုန်ရငွေတွေကိုပြည်ရင်းဘဏ်စင်းနဲ့လွှဲပြောင်းထည့်သွင်းတာမျိုးမလုပ်ဘူးဆိုရင်နိုင်ငံခြားသုံးငွေစီမံခန့်ခွဲမှုဥပဒေအရအရေးယူမယ်ဆိုပြီးဖော်ပြထားပါတယ်။ပြောရရင်ပို့ကုန်ရငွေတွေကိုပြည်ရင်းဘဏ်တွေထဲပြန်မထည့်ပဲထိန်ချန်ထားကြတဲ့အတွက်ပြည်ရင်းမှာဒေါ်လာငွေနိုင်ငံခြားငွေရှားပါတာကိုကုစားနိုင်အောင်လုပ်တာလို့ယူဆရပါတယ
်။တတိယအမှားစာကတော့ပြပမှာထွက်ပြီးရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့သူတွေကိုညှို့ပါတယ်။ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေဖြစ်စေ၊ကုမ္ပဏီတွေဖြစ်စေ၊လူပုဂ္ဂိုလ်တဦးချင်းဖြစ်စေပြပမှာအင်ချမ်းမြေတိုက်ခန်းဝယ်တာ၊ဆိုင်ကမ်းဖွင့်တာအခြားသောရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုရင်ဘ ਹੁ ဘဏ်ကိုအကြောင်းကြားမှဖြစ်ပြီးအဲ့ဒီကရလာတဲ့အမျက်စုံတွေကိုလည်းပြည်ရင်းဘဏ်တွေစီပြန်လည်လွှဲပြောင်းထည့်သွင်းရမယ်လို့ပြဋ္ဌာန်းချက်ရှိတဲ့အကြောင်းဒါကိုမလိုက်နာဘူးဆိုရင်ဥပဒေအရအရေးယူမယ်ဆိုတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်။သရုတ်ထအမာသာကတော့ဘယ်သူတူတယောက်မဆိုပြပမှာဗန်စင်းဖွင့်လက်ထားမယ်ဆိုရင်ဗန်စင်းနဲ့အချက်လက်တွေဘိုးဘန်ကိုတင်ပြရမှာဖြစ်တဲ့အကြောင်းတကယ်လို့လာမယ့်တစ်ပတ်အတွင်းအဲ့လိုတင်ပြဖို့ပြက်ကွက်ခဲ့ရင်နိုင်ငံသားသုံးွေစီမံခန့်ခွဲမှုဥပဒေအရအရေးယူသွားမယ်ဆိုပြီးအကြောင်းကြားထားတာဖြစ်ပါတယ်
။ဒီထုတ်ပြန်စာတွေအားလုံးကိုကြည့်ရင်ပြည်ရင်းကိုရောက်တင်ရောက်ထိုက်တဲ့နိုင်ငံသားငွေတွေဝင်မလာတာစီးမရှိအင်းမရှိဖြစ်နေတဲ့ပြပထွက်ပြီးလုတ်တဲ့ရင်းနှီးမြှုပ်နှံမှုပမာဏတိလာအောင်နဲ့အကျိုးအမြတ်တွေပ တည်ရင်းပြန်ဝင်လာအောင်လှုပ်တာတွေ့ရပါတယ်။ဒါပေမဲ့မလိုက်နာကြရင်ရောဘ ਹੁ ဘံကတကယ်အေးအယူမှာလားဆိုတာအတော်တန်တရားဖြစ်စရာရှိနေပါတယ်။ရှေ့ပိုင်းမှာလည်းဘ ਹੁ ဘံဟာတည်ရင်းကလုပ်ငန်းတွေကုမ္ပဏီတွေအနေနဲ့ဒေါ်လာနဲ့ဈေးနှုန်းတက်မှတ်တာဒေါ်လာနဲ့လုခလစာပေးတာစတာတွေမဟုတ်ပဲကြက်ငွေနဲ့ပဲပေးချေဖို့ညွှန်ကြားချက်ထုတ်ပြန်ပြီးကြက်ငွေအသုံးများလာအောင်အကောင့်ထဲပေါ်ခဲ့ပါသေးတယ်။ဒါပေမဲ့နောက်ဆက်တွဲအေးအယူမှုမလုပ်တော့တိတ်ပြီးမထီရောက်ပါဘူး။ဒါဒီမကလက်ရှိအခြေအနေပြည်ရင်းဒေါ်လာဈေးကွက်မှာဘ ਹੁ ဘံတက်မှတ်ဈေးနှုန်းနဲ့ပြင်ပပေါက်ဈေးအလွန်အလွန်ကွာခြားနေခြင်းလည်းဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကဆိုဘ ਹੁ ဘံကဒေါ်လာကျပ်1350တက်မှတ်ထားပြီးပြင်ပပေါက်ဈေးက1410 1420လောက်ဖြစ်နေတာမို့ဒေါ်လာကျပ်60ကနေ80လောက်ကွာခြားနေတာပါဒီလိုအခြေအနေမှာဘ ਹੁ ဘံတက်မှတ်ဈေးကိုအခြေပြုပြီးအယောင်းဝယ်လုပ်ကြတဲ့ပုဂ္ဂလိကဘဏ်တွေရဲ့ငွေလဲကောင်တာတွေနဲ့တရားဝင်ငွေလဲကောင်တာတွေဟာအယောင်းဝယ်လုံးဝလုပ်လို့မရခဲ့ကြပါဘူးအဲ့ဒီလိုဖြစ်နေတာလဲရက်တွေလတွေကြာခဲ့ပါပြီဒီအတွက်ပြည်ရင်းနိုင်ငံသားငွေကြေးဈေးကွက်ကိုပြန်ကြည့်လိုက်ရင်တကယ်တမ်းအယောင်းဝယ်လုပ်ကြတာရဲ့ရာခိုင်နှုန်း90လောက်ဟာတရားမဝင်ဈေးကွက်မှာဖြစ်နေတာတွေ့ကြရမှာပါတကယ်တော့အခုလိုမှောင်ခိုဈေးကွက်အစမတန်ကြီးထွားနေတာကိုကင်တွေအေးယူရမှာလဲဘ ਹੁ ဘံပဲဖြစ်ပေမဲ့တကယ်တကယ်လက်တွေ့အေးယူနိုင်တာမတွေ့ရသေးပါဘူ
းပြောရင်မြန်မာကျပ်ငွေနဲ့ပတ်သက်ရင်ဘ ਹੁ ဘံကကင်တွေရမှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ကျန်းဝေဈေးနှုန်းအစမတန်ကျဆင်းနေတာမျိုးမဖြစ်အောင်ထိန်းသိမ်းဖို့ပါနောက်တစ်ချက်ကတော့ဈေးကွက်ထဲမှာကျန်းဝေတန်ဖိုးတည်ငြိမ်အောင်လုပ်ဖို့ပါကျန်းဝေတန်ဖိုးအလွန်မင်းကျဆင်းတာမျိုးမဖြစ်အောင်ဆိုရင်အစိုးရဘတ်ဂျက်လူငွေပြတာကိုလျှော့ချဖို့ကုန်သွယ်ရေးမှာလူငွေအများကြီးဖြစ်ပေါ်နေတာတွေကိုထိန်းဖို့နိုင်ငံငွေစည်းဝင်စည်းထွက်တာကိုကြက်မှတ်ဖို့လိုအပ်မှာဖြစ်တယ်လို့နိုင်ငံသားတိုင်းရဲ့ယင်းနည်းမျိုးနွယ်မှုတွေတိုးပွားလာအောင်လဲလုပ်ကြရပါမယ်ဒါကိုဘ ਹੁ ဘံတစ်ခုတည်းအကောင့်ထဲပို့လို့မရနိုင်ပါဘူးကျန်းဝေတံမိုးမတိမငြိမ်ဖြစ်တာနဲ့ပတ်သက်လို့ကတော့မောင်ခိုရောင်းဝယ်သူတွေကိုဖမ်းဆီးတာမျိုးလို့ဘိုးဘံသတ်မှတ်ချက်တိုင်းငွေကြေးလဲလဲပေးဖို့ပြက်ကွက်တဲ့တရားဝင်ငွေလဲကောင်တာတွေကိုအေးအေးယူတာမျိုးလို့လှုပ်ဖို့လိုပါတယ်။အဲ့ဒါလိုဘက်စုံတောက်စုံဖြည့်ရှင်းတာမျိုးမလုပ်ရင်ဥပဒေညွှန်ကြားချက်တွေထုတ်ပြန်ပြီးတကယ်အေးအေးယူတာမျိုးမလုပ်နိုင်ရင်တော့ကျန်းဝေတံမိုးကျဆင်းတာနဲ့မတိမငြိမ်ဖြစ်နေတဲ့ပြဿနာကိုအောင်မြင်မြင်ဖြည့်ရှင်းနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
စီတူအောင်မြင်စီစဉ်ထုတ်လွှင့်ပေးနေတဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နှาศင်နိုင်ကြပါရရှင်။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုမထုတ်လွှင့်ခင်အခုအရင်လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်။မြန်မာနိုင်ငံလွတ်လပ်ရေးရခြင်းကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရနိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရနိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 email လိစာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်နဲ့အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
အမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလှိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြာနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရောက်ပါပြီ။ကိုငိမ့်ချမ်းနဲ့မက်ကင်ဖြူထွေးတို့ကတင်ဆက်ပေးထားပါရစေရှင်။
ခရစ်စမတ်နေ့နီးလာတဲ့အတွက်ကမ္ဘာတဝန်းကမြို့ကြီးတွေမှာခရစ်စမတ်နဲ့ပတ်သက်တဲ့အထူးအစီအစဉ်တွေဆင်နွှဲနေကြပါတယ်။ဒီဘက်မှာတော့ Santa Claus ဘိုးဘိုးကြီးလိုဝတ်ဆင်ပြီးပြေးကြတဲ့ Santa Con ပြိုင်ပွဲတွေအကြောင်းကိုတင်ဆက်ပေးလိုက်ပါတယ်။လန်ဒန်မြို့မှာတော့လူထောင်ပေါင်းများစွာဟာ Santa ဘိုးဘိုးကြီးလိုဝတ်ဆင်ပြီးနှစ်စဉ်ကျင်းပတဲ့ပြေးပွဲမှာဝင်ပြေးခဲ့ကြပါတယ်။ Santa Con စီစဉ်သူတွေဟာအကျိုးအမြတ်မရှာတဲ့နိုင်ငံရေးအရာမဟုတ်တဲ့ဘာသာရေးအရာမဟုတ်တဲ့
ဘာရွယ်ချက်မှလည်းမရှိတဲ့ခရစ်မတ်စီတန်းလှည့်လည်ပွဲလို့ကိုဘာသာကိုဖော်ပြထားပြီးနှစ်စဉ်ဒီဇင်ဘာလရဲ့စနေနေ့မှာကျင်းပတာဖြစ်ပါတယ်။လမ်းကြောင်း၅ခုမြို့နေရာနှံ့မှာစီစဉ်ပြီးတော့ဒီပွဲတော်ကိုကျင်းပခဲ့တာပါ။လမ်းတစ်လျှောက်မှာတော့အရက်ဘားတွေကိုလည်းဝင်ရောက်တောက်သုံးနိုင်အောင်စီစဉ်ထားပါတယ်ခင်ဗျာ။
လူရောက်မြို့မှာလဲစန္ဒကွန်ပွဲကိုကျင်းပခဲ့ပြီးပရာဟိတပွဲတွေအတွက်ရပုံငွေရှာခဲ့ပါတယ်။လူရောက်မြို့မှာဒီလိုကျင်းပတာကတော့၁၀ချိန်မြောက်ရှိပါပြီ။စန္ဒာဖိုးဖိုးကြီးလိုဝစ်စင်ဖို့အတွက်ဝစ်စုံကို၁၀ဒေါ်လာပေးပြီးတော့ဝယ်လို့ရတယ်လို့ကိုဘာသာကိုဝစ်စင်လာလို့လည်းရပါတယ်။စန္ဒာလက်ဆွဲကိုတော့၁၀ဒေါ်လာပေးလို့တဲ့လူတိုင်းရမှာဖြစ်ပြီးတော့ကျင်းပတဲ့နေရာတွေအားလုံးကိုဝင်ခွင့်လက်မှတ်အနေနဲ့ဒီလက်ဆွဲကိုသုံးနိုင်ပါတယ်။2012ခုနှစ်ကတည်းကကျင်းပလာတဲ့ဒီပွဲဟာရန်ပုံငွေဒေါ်လာ2သိန်းကျော်ကိုလှူဒါန်းခဲ့ပြီးဖြစ်ပါတယ်ရှင
်။ဆွေဒင်နိုင်ငံစတော့ဟ ோம் မြို့တော်မှာလဲစန္တာပြေးပွဲကိုကျင်းပခဲ့ပါတယ်။နေ့နေ့တပွဲဝဲကြနေတဲ့အချိန်မှာကျင်းပခဲ့တာပါ။စန္တာကွန်ပြေးပွဲဟာမြို့လိုက်စီစဉ်သူတွေကတင့်တော်တယ်လို့စီစဉ်ကြတာဖြစ်ပြီးတော့စတော့ဟ ோம் ပြေးပွဲမှာတော့3ကီလိုမီတာပြေးကြရတာပါ။အခြားပြေးပွဲတွေလိုပဲဝင်ကြီးကအခမဲ့ဖြစ်ပြီးစန္တာဝစ်ဆောင်ကိုလည်းဝယ်ယူနိုင်ပါတယ်။ကိုဘာသာကိုစန္တာဝစ်ဆောင်ဝစ်လာမယ်ဆိုရင်တော့အုတ်ထုပ်အနီးဂျက်ကက်ဘောင်းမီနဲ့ကပတ်ကိုပါဝစ်ဆင်ပြီးတော့မုတ်စိတ်ပါတက်ဆင်လာပါလို့အကြံပေးထားပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံကဂွာဒါလာဂျာရာမြို့ကသတိဆန်ရုံထဲမှာရှိတဲ့ငါးပြတိုက်ကငါးကန်ထဲမှာစန္တာကလော့စ်ရောက်နေပါတယ်။မက္ကဆီကန်စီဝဗေဒပညာရှင်အာတူရိုခရော့စ်ကဆန္ဒဘိုးဘိုးကြီးလိုဝစ်ဆင်ပြီးတော့ဒီခရစ်မတ်ရာသီမှာလာရောက်တဲ့သူတွေကိုဆွဲဆောင်နေတာပါရှင
်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်စင်ချေဘုံကြီးပါတခုမှာတော့ချောတိုင်းတပ်ပွဲကျင်းပခဲ့ပါတယ်။ဒီပွဲတော်ဟာနှစ်စဉ်ကျင်းပတဲ့ပွဲတော်ဖြစ်ပြီးတော့ကလေးတွေဆယ်ကျော်တပ်တွေအများကြီးပါဝင်ဆင်နွှဲကြပါတယ်။ပန်ဂျက်ဘနန်လို့ခေါ်တဲ့ဒီချောတိုင်းတပ်ပွဲမှာကလေးတွေဟာပေး20အမြင့်ကိုစူးစမ်းပြီးတက်ကြရတာပါဒီတိုင်တွေကိုထောဘတ်တွေတုံလင်းထားတာဖြစ်ပါတယ်အခုလိုချောတိုင်းတပ်ပွဲနဲ့တခြားပွဲတော်တွေကိုအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်မွေးနေ့အထိမ်းမှတ်ကျင်းပတဲ့ပွဲတွေနဲ့အတူတနင်္လာနေ့အများပြည်သူရုံးပိတ်ရက်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းနဲ့မက်ကင်ဖြူထွေးတို့အစီအစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနားဆင်ခဲ့ကြရတာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOE Internet စံမျက်နှာကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့မနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့လည်းထုတ်လွှင့်ပေးပါရရှင် VOE ရဲ့တနင်္လာနေ့မလက်ဖက်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်စီစဉ်ဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုဥစာမိုးဝေကကြေညာပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုမှာမျှော်လင့်ချက်တွေအလားအလာတွေအခွင့်အလမ်းတွေကြီးမားစွာရှိတဲ့အကြောင်းရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးသူ့ကိုသမ္မတအဖြစ်ရွေးချယ်လိုက်တဲ့အတွက်တမ်းပီဟာမျှော်လင့်ချက်ကင်းမဲ့ပြီးတော့နိုင်ငံရေးအရအကွဲပြဲတွေကြံရိတ်ခဲ့တယ်လို့သမ္မတဂရောမစ်ရှယ်အိုဘားမားရဲ့သဘောထားမှတ်ချက်ကိုပယ်ချလိုက်ပါတယ်ဒေါ်နယ်ထရမ့်ကအလဘန်မာပြည်နယ်မှာကျင်းပတဲ့လူဒုစုဝေးပွဲမှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။စီးရီးယားနိုင်ငံအလက်ပူမြို့မှာအရက်သားတွေအတွက်ဘေးလွယာကိုရွှေ့ပြောင်းဖို့ဆိုတဲ့သဘောတူညီချက်အတိုင်းချောချောမွေ့မွေ့ဖြစ်မလာအောင်အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကိုထောက်ခံနေတဲ့ဂျီဟတ်ဒစ်တပ်ခိုက်ရေးသမားတွေဘက်ကချိုးဖောက်ခဲ့ကြောင်းအစင်ချင်းမဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြံပေးပုဂ္ဂိုလ်ကတနင်္ဂနွေနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပါတယ်။ယီမင်ရဲ့အင်းကြီးချင်းဆော်ဒီအာရေဗျနိုင်ငံမှာယီမင်နိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကိုဆွေးနွေးဖို့အတွက်အာရတ်ထိပ်သီးနဲ့နောက်အုပ်စုကတန်တမန်နေတွေ့ဆုံနေချိန်မှာပဲယီမင်နိုင်ငံတောင်ပိုင်းအေဒင်စိတ်ကမ်းမြို့မှာအသီးခံဘုံခွဲသမားတအူးရဲ့လက်ချက်နဲ့ယီမင်စစ်သားအနည်းဆုံး48ဦးတေဆုံးသွားပါတယ်။ IS စစ်သွေးကြွတွေကအဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။ IAEA ကအပြည်ပြည်ဆိုင်ရာအမှုမြူစွမ်းအင်အေဂျင်စီကိုအီရန်အတွက်နျူကလ িয়ার စွမ်းအင်သုံးတင်မောတီဆောက်တဲ့နေရာမှာအကြံဉာဏ်နဲ့အကူအညီတွေတောင်းခံခဲ့တဲ့အကြောင်းအီရန်အစိုးရရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတင်းနေနေကဖော်ပြထားပါဗျ။
ဒ
ဒီဇင်ဘာလ19ရက် VOA American တိုင်းရဲ့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဥဆောင်မဝေကြေညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်တနင်္လာနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မယ့်အစီအစဉ်တွေကို line meter 16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွာမျိုးပါ
This program has come to you from the Voice of America, Washington.